Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Dan ရဲ့2015ခုနှစ်ဩဂုတ်လ14ရက်တောက်ကြနေ့ညပဲအစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 နာရီ 10:25 32:50 နဲ့လိုင်းလက်190ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီညအတွက်အစည်းအဝေးတင်ဆက်သူအဖြစ်ဆောင်ရွက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်တို့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုက်တဲ့အထူးကြီးညာပေးသွားမှာပါကျူးဘားနိုင်ငံမှာဒီအမေရိကန်တန်ယုံမှာအမေရိကန်အလံလွှင့်ထူတဲ့အခမ်းအနားကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကိုရင်တက်ရောက်ပြီးတော့အမှားစကားပြောကြားနေတာနောက်ဒီဒုတိယကမ္ဘာစစ်အတွင်းမှာဂျပန်စစ်တပ်ကြောင့်အထူးဒုက္ခရောက်သူတွေသေဆုံးခဲ့သူတွေအတွက်အထူးဝမ်းနဲ့ကြေကွဲကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဒီကနေ့မှပြောကြားလိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ကိုညဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရာထူးကအဖယ်ရှားခံလိုက်ရတဲ့ဒူရဥရွှေမှန်ဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌတောင်းဝန်တွေကိုဒီကနေ့မှပုံမှန်အတိုင်းဆောင်ရွက်နေပြီဖြစ်ကြောင်းတွတ်တော်ဒုညွန်မှုဥခင်မောင်ဦးကပြောပါတယ်
ဟုတ်ကဲ့ရုံးတက်ပါတယ်ကျွန်တော်လည်းပုံမှန်အလုပ်လုပ်တယ်ဟိုနောက်တစ်ခါဟိုကျမကြီးကတော့ဟိုလက်ရှိကတော့ကောင်းပါတယ်ကောင်းတယ်နေထားပါမယ
်ဒီအကြောင်းတွင်နဲ့တူသူရဦးရွှေမန်းနဲ့ဆက်ဆက်တဲ့သတင်းပေးပို့ချက်တွေတင်ပြသွားမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရာတိတ်ပန်နဲ့နှီးပညာနဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်စတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကတင်ပြပါမယ်ခင်ဗျာ
ဆယ်စုနှစ်အတော်ကြာကြာတန်တမန်ဆက်သွယ်ဖြတ်တောက်ထားတဲ့ကျူးဘားနိုင်ငံမှာအမေရိကန်အလံဒီကနေ့လွှင့်ထူတဲ့အခမ်းအနားကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီလက်တက်ရောက်ပြီးတော့အမှာစကားပြောကြားနေပါတယ်။1962ခုနှစ်ကတည်းကကျူးဘားနဲ့အမေရိကန်ကြားတန်တမန်ဆက်ဆံရေးဖြတ်တောက်ထားတာဖြစ်ပြီးဒီကနေ့မှာတော့ကျူးဘားမြို့တော်ဟာဗာနာကအမေရိကန်တန်ယုံမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီအလံကိုလွှင့်ထူမှာဖြစ်ပါတယ်။နှစ်နိုင်ငံတန်ယုံတွေကိုတော့ဇူလိုင်လ2ရက်နေ့ကတည်းကဖွင့်လှစ်ခဲ့တာပါ။ဒါပေမဲ့လည်းဝန်ကြီးကယ်ရီကိုတိုင်အခမ်းအနားကိုဥဆောင်တက်ရောက်နိုင်အောင်ဆောင်ဆိုင်နေရတဲ့အတွက်အခုမှသာအခမ်းအနားကျင်းပတာဖြစ်ပါတယ်။ဟာဘာနာမြို့တော်မှာကျင်းပတဲ့အဲ့ဒီအလံတင်ခမ်းအနားကိုတော့ကျူးဘားလူခွင်လှူရှားသူတွေကိုဖိတ်ကြားခဲ့ခြင်းမရှိပါဘူး။ဖီဒဲနဲ့ရာဦးကက်စထရိုနှစ်ဦးအုပ်ချုပ်မှုကိုဆန့်ကျင်လှူရှားတဲ့သူတွေအနေနဲ့အခမ်းအနားမှာဆန့်ကျင်ဆန္ဒပြမှာကိုကြိုတင်တားဆီးတဲ့အနေနဲ့အခုလိုမဖိတ်ကြားတာပါ။ဒါပေမဲ့လည်းဝန်ကြီးကယ်ရီကအဲ့ဒီကျူးဘားလူခွင်လှူရှားသူတွေနဲ့အမေရိကန်တန်ဖွဲ့အကြီးကဲနေမှာတွေ့ဆုံဖို့ရှိနေတဲ့အပြင်တခြားဒီကျူးဘားအစိုးရအရာရှိတွေကက်သလစ်ဘာသာရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါပေမဲ့လည်းပဲကက်ဆိုနဲ့တော့တွေ့ဆုံမှာမဟုတ်ပါဘူး။ဝန်ကြီးဂျွန်ကယ်ရီကနှစ်ပေါင်း80အတွင်းကျူးဘားကိုတာရောက်လေပတ်တဲ့ပထမဆုံးအမေရိကန်နိုင်ငံသားဝန်ကြီးလည်းဖြစ်ပါတယ်။ဒီခီးစဉ်အတွင်းလွှတ်တော်အမတ်တချို့အပြင်1962ခုနှစ်ဇန်နဝါရီလအတွင်းဟာဗာနာကအမေရိကန်အလံကိုဖျောက်ချခဲ့တဲ့အမေရိကန်မရင်းတပ်ဖွဲ့ဝင်3ဦးလည်းလိုက်ပါသွားခဲ့ပါတယ်ခင်ဗျာ။
တရုတ်သမ္မတရှီကျင်းပင်ရဲ့အမေရိကန်ပြည်ထောင်စုကိုလာရောက်မဲ့နိုင်ငံတော်ခီးစဉ်မှာအောင်မြင်မှုတွေရရှိဖို့အတွက်တရုတ်တို့အနေနဲ့စိုးဝါးနေတဲ့လူအခွင့်အရေးမှတ်တမ်းတွေကိုတိုးတက်အောင်လုပ်ကြဖို့အမေရိကန်အကြီးအကဲတန်တမန်တဦးကပြောဆိုလိုက်ပါတယ်တရုတ်ရာရှိလို့နဲ့နှစ်ပတ်လည်လူအခွင့်အရေးဆိုင်ရာဆွေးနွေးပွဲစတင်တဲ့မနေ့ကြာသပတေးနေ့တုန်းကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒီမိုကရေစီရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မာလင်နိုစကီကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်သမ္မတရဲ့အမေရိကန်ခီးစဉ်အတွင်းမှာတရုတ်နိုင်ငံရဲ့လူအခွင့်အရေးဆိုင်ရာဖွံ့ဖြိုးမှုတွေနဲ့ပတ်သက်ပြီးလူတွေပို့ပြီးတော့သိရှိသတိထားမိလာအောင်ထုတ်ဖော်ခွင့်ရခဲ့တဲ့ဆွေးနွေးပွဲဖြစ်တယ်လို့လည်းမစ္စတာမာလင်နိုစကီကပြောပါတယ်။တရုတ်အစိုးရကလူ့အခွင့်အရေးရှင်တွေကိုဖြုတ်ခွင်းနေတာအမေရိကန်သတင်းသမားတွေကိုတရုတ်နိုင်ငံတွင်ကန့်သတ်ပိတ်ပင်တာတွေနဲ့တိဘက်နဲ့ရှင်ကျန်းဒေသတွေကဘာသာရေးလွတ်လပ်ခွင့်ကိုထိန်းချုပ်နေတာတွေအပါအဝင်ကိစ္စရပ်အတော်များများပေါ်မှာအမေရိကန်တို့စိုးရိမ်နေလို့လည်းလက်ထောက်နိုင်ငံသားဝန်ကြီးကပြောဆိုခဲ့ပါတယ်။တစ်ဖက်မှာလည်းတရုတ်အစိုးရအရာရှိတို့ကတော့လက်နက်မဲ့လူမဲတအုပ်ကိုအမေရိကန်ရဲတို့တပ်ဖြတ်တာကြောင့်နိုင်ငံတော်ဝဆန္ဒပြမှုတွေပေါ်ပေါက်စေခဲ့တဲ့ဖြစ်ရပ်အပါအဝင်အမေရိကန်ပြည်ထောင်စုအတွင်းကရဲတွေရဲ့အကြမ်းဖက်မှုတွေကိုရှေ့တန်းတင်ပြီးပြောဆိုနေကြပါတယ်။
အခုပတ်တွင်အီရတ်နိုင်ငံတွေကခတ်တိုက်ခိုက်ရေးသမားတွေကို IS အစွမ်းအောင်အကြမ်းဖက်သမားတွေကဓာတ်ရုပ်လက်နက်အသုံးပြုပြီးတိုက်ခိုက်ခဲ့တယ်လို့ဂျာမနီဘက်ကပြောဆိုပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်ဗုဒ္ဓဦးနေက IS အကြမ်းဖက်သမားတွေနဲ့တိုက်ပွဲတွင်ခတ်ဘက်ရှ်မာဂါတိုက်ခိုက်ရေးသမားတွေဟာဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်ခံရတာကြောင့်ထိခိုက်ဒဏ်ရာရခဲ့တယ်လို့ခတ်တိုက်ခိုက်ရေးသမားတွေကိုလေ့ကျင့်သင်ကြားပေးနေတဲ့ဂျာမနီကာဝေးရေးဝန်ကြီးဌာနကပြောပါတယ်အမေရိကန်မျိုးသားလူမျိုးရေးကောင်စီပြောခွင့်ရ Alistair Baskie ကအမေရိကန်အနေနဲ့ဒါလူလက်နဲ့သုံးဆွဲရဆိုပြီးဆဆွဲချက်တွေထွက်ပေါ်လာတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးသွားမယ်အကြောင်းမနေ့ကဂျာတာဘေးနေတော့ကပြောဆိုလိုက်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးဆမန်သာပါဝါကလည်းဒီကိစ္စနဲ့ပတ်သက်လို့စောင့်ကြည့်သွားမှာဖြစ်တယ်လို့ပြောပါရယ် စစ်သေးကြွားတွေကတိုက်ခိုက်မှုအတွင်းအရေးပြားကိုလောင်ကျွမ်းစေတဲ့တပ်တမျိုးအသုံးပြုတယ်လို့ယုံကြည်ရတဲ့ခိုင်လုံတဲ့အထောက်အထားတွေအမေရိကန်မှာရှိနေကြောင်းဒီအမေရိကန်အကြီးအကဲအရာရှိတဦးကိုကိုကာပီ Wall Street Journal မှာဖော်ပြထားပါတယ်စစ်သွေးကြတွေဟာဒီနီးပညာကိုစီးရီးယားကနေရရှိလာနိုင်တယ်ဆိုပြီးတော့လဲခံမှန်းထားတာပါဒါပေမဲ့လည်းတိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်ပြောဆိုသွားတာမျိုးတော့မရှိပါဘူးအီရန်နဲ့စီးရီးယားက IS အကြမ်းဖက်တွေကိုနှိမ်နှင်းတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့တိုက်ပွဲတွေမှာပတ်ချ်မန်ကတပ်ဖွဲ့ဝင်တွေဟာအဓိကကြားတဲ့ခံကဏ္ဍမှာပါဝင်နေတာဖြစ်ပါတယ်ခင်ဗျာ
ဂရိနိုင်ငံအပေါ်ငွေကြေးထောက်ပံ့မှုအတိုင်းအတာကိုဆွေးနွေးကြမယ်။ဥရောပငွေကြေးသုံးနိုင်ငံများကဗန္ဒာယီဝန်ကြီးတွေအစည်းအဝေးမဆခင်နိုင်ပိုင်းအလိုမှာပဲဂရိနိုင်ငံအတွက်ဥရောပသမဂ္ဂရဲ့ဒေါ်လာ93ဘီလီယံငွေကြေးထောက်ပံ့မှုအစီအစဉ်ကိုဂရိလွှတ်တော်အမတ်တွေအတူပြုတ်လိုက်ပါတယ်။အခုငွေကြေးထောက်ပံ့မှုအစီအစဉ်မှာအခွန်အခတိုးမြင့်လာတာနဲ့အသုံးစိတ်ဖြတ်တောက်တာတို့လိုမလိုလားအပ်တဲ့အချက်တွေပါရှိနေပေမဲ့လို့လည်းလွှတ်တော်အမတ်တို့အနေနဲ့နိုင်ငံအတွက်ရွေးချယ်ဖို့လိုအပ်တယ်လို့ဂရိဝန်ကြီးချုပ်အလက်စစ်ဆီပရက်စ်ကမဲခွန်းမှုမဆခင်လွှတ်တော်ကိုပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ကြာသပတေးနေ့မနေ့ခင်းခဲ့တဲ့ကစတင်ဆွေးနွေးခဲ့ကြတာမှာအခက်အခဲပေါင်းစုံနဲ့နှောင့်နှေးကြံ့ကြာမှုတွေရှိခဲ့ပေမဲ့လို့လဲငွေကြေးထောက်ပံ့မှုအစီအစဉ်ကိုအတည်ပြုနိုင်ရေးအတိုက်ခံပါတီရဲ့ထောက်ခံမှုကိုဝန်ကြီးချုပ် T+ မလွှဲတာမရှောင်တာအားထားခဲ့ရပါတယ်ဝန်ကြီးချုပ်ရဲ့ဆရီယာပါတီတွင်းကလက်ဝဲရိတ်နိုင်ငံရေးသမား၁၀ဦးထက်မနည်းတို့ကငွေကြေးထောက်ပံ့မှုအစီအစဉ်ကိုစန့်ကျင်ရေးလှုပ်ရှားမှုတရားဖော်ဆောင်တာအပါအဝင်ပါတီရဲ့အပြင်းထန်စန့်ကျင်မှုနဲ့လည်းရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ဂရိငွေကြေးထောက်ပံ့မှုအစီအစဉ်ကိုထောက်ခံမလားပေးချမလားဆိုတာကိုလည်းယူရိုငွေကြေးသုံးနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဒီကနေ့တောက်ကြနေနှောင်းပိုင်းမှာဆွေးနွေးပြီးမဲခွဲကြဖို့လည်းရှိပါတယ်ရှင
်ဗီအိုအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲပေါ်ယုံကြည်စိတ်ချပြီးပွင့်လင်းမြင်သာဖို့အားလုံးပါဝင်နိုင်ဖို့နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ဝင်ရောက်ဆက်ဖက်မှုကင်းဖို့အတွက်မြန်မာအစိုးရနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေလုံခြုံရေးတပ်ဖွဲ့တွေပါငြင်းငြင်းချမ်းချမ်းပူးပေါင်းဆောင်ရွက်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။အာဏာရကြံ့ခိုင်ရေးပါတီတွင်ခေါင်းဆောင်မှုအပြောင်းလဲလုပ်ခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကအခုလိုတိုက်တွန်းလိုက်တာပါ။အဖြစ်ပြက်သတင်းတွေကိုအားလုံးသိရှိထားပြီးအခြေအနေတွေကိုစောင့်ကြည့်နေတဲ့အကြောင်းလဲအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရဂျွန်ကာဘီကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါရယ်။တနေ့ကကြံ့ခိုင်ရေးပါတီဌာနချုပ်မှညပိုင်းကအရေးပေါ်အစည်းအဝေးခေါ်ပြီးခေါင်းဆောင်မှုအပြောင်းလဲလုပ်တဲ့ကိစ္စမှာလုံခြုံရေးတပ်ဖွဲ့တွေကိုခေါ်ယူသုံးပြုတဲ့အပေါ်စိုးရိမ်မကင်းဖြစ်တယ်လို့အမေရိကန်ရောဖြစ်တဲ့တန်ယုံတွေကပါကြေညာချက်ထုတ်ပြန်ထားပါရယ်။ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီယာယီဥက္ကဋ္ဌတာဝန်ကနေဖယ်ရှားခံခဲ့ရတဲ့ပြည်အောင်စုလွှတ်တော်နာယကသူရဦးရွှေမန်းဟာဒီကနေ့မှာတော့ပြည်သူ့လွှတ်တော်ရုံးမှာပုံမှန်နေ့စဉ်တာဝန်တွေကိုဆောင်ရွက်နေပြီဖြစ်တယ်လို့ပြည်သူ့လွှတ်တော်ရုံးတွင်းညွှန်ချုပ်ဦးခင်မောင်ဦးက VOE ကိုအတည်ပြုပြောရတယ်။သူရဦးရွှေမန်းရဲ့ကိုယ်ပိုင် Facebook စာမျက်နှာပေါ်မှာတော့ပြည်သူလူထုထံသို့ဆိုတဲ့စာတော်လေးရေးထားတာမှာသူ့အခြေအနေကိုမေးမြန်းကြတဲ့ပြည်သူတွေကိုကျေးဇူးတင်ပြီးပြည်သူတွေရဲ့အကျိုးအတွက်နောက်ဆုံးအချိန်ထိဆောင်ရွက်သွားပါမယ်လို့ရေးသားထားပါတယ်ခင်ဗျာ။
တရုတ်နိုင်ငံရဲ့အဓိကစိတ်ကမ်းမြို့ကဒူလောင်ယုံတစ်ခုမှာပြင်းထန်တဲ့ပေါက်ကွဲမှုနှစ်ကြိမ်ဖြစ်ရတဲ့အကြောင်းရင်းကိုတရုတ်အာဏာပိုင်တို့ဆက်လက်စုံစမ်းစစ်ဆေးနေကြမှာပဲဒေသခံတို့ကတော့ပေါက်ကွဲမှုဖြစ်ခဲ့တဲ့အနေအထားမှာအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေရှိနေနိုင်တဲ့အပေါ်စိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုကြပါတယ်။တရုတ်နိုင်ငံရှေ့မြောက်ပိုင်းကထင်ကျန်းမြို့ကအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေထက်ထားတဲ့ဒူလောင်ယုံတစ်ခုမှာဗုဒ္ဓဟူးနေ့နှောင်းပိုင်းပေါက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးဒီကနေ့တောက်ကြံတဲ့အစောပိုင်းထိပေါက်ကွဲမှုဖြစ်ထားတဲ့နေရာအနီးမှာမီးလောင်တာတွေလည်းရှိနေသေးဖြစ်ပါတယ်။တေဆုံးသူ56ဦးထိတိုးလာပြီးဒီထဲမှာမိသက်သမား22ဦးတို့ပါဝင်တယ်လို့တရုတ်အာဏာပိုင်တို့ကပြောပါတယ်။ဆေးရုံတင်ထားတဲ့ဒဏ်ရာရသူ900တို့ထဲမှာလည်း33ဦးတို့ကစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်။လူပဏျောက်ပျောက်ဆုံးနေလဲဆိုတာမသိရသေးသလိုတေဆုံးသူတွေတိုးလာအောင်မယ်လို့လည်းအများကယူဆနေကြပါတယ်။စစ်ဖက်ဆိုင်ရာနျူကလ িয়ার နဲ့ဇီဝဓာတုဆိုင်ရာကျွမ်းကျင်သူ218ဦးတို့ပါဝင်တဲ့အဖွဲ့နဲ့နိုင်ငံတကာအမှုမြှွှန်းရေးအေဂျင်စီ IAEA ရဲ့ဘေကျင်းရုံးခွဲကအဖွဲ့တို့ကိုအခင်းဖြစ်တဲ့နေရာထံဆေးလွတ်ထားပြီးဖြစ်တယ်လို့လည်းတရုတ်အစိုးရသတင်းစာရှင်ဝါကဖော်ပြပါတယ
်ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ကြောင့်အဓိဒုက္ခရောက်သူတွေသေဆုံးခဲ့သူတွေအတွက်လိုက်လိုက်လဲလဲဝမ်းနဲ့ကြေကွဲကြောင်းနဲ့အထူးကိနာတက်မိပါကြောင်းဂျပန်ဝန်ကြီးချုပ်ကဒီကနေ့ပြောဆိုလိုက်ပါတယ်အနည်း90မြောက်ဒုတိယကမ္ဘာစစ်ပြီးဆုံးခြင်းအထိမ့်မှန်အနေနဲ့ထုတ်ပြန်တဲ့ကြေညာချက်မှာအခုလိုဖော်ပြထားတာပါအပြစ်မဲ့ပြည်သူတွေပေါ်သူတို့အနေနဲ့နာကျင်စေမိကြောင်းလဲ ဂျပန်ဝန်ကြီးချုပ်မစ္စတာရှင်ဇိုအာဘေကပြောပါတယ်စစ်ပွဲတွေဖြစ်ပွားခဲ့တာဟာအနောက်နိုင်ငံတွေရဲ့ကိုလိုနီစနစ်ကြောင့်ဖြစ်ပြီးအငင်းပွားကြကိစ္စရပ်တွေပေါ်ဖြေရှာဖို့ဂျပန်တို့အနေနဲ့အင်အားသုံးဖြည့်ရှင်းဖို့ဆုံးဖြတ်ချက်ဟာမှားယွင်းတဲ့လုပ်ရဖြစ်ပြီးအနာဂတ်မှာတည်မြဲရေးကိုဦးတည်တဲ့ငြိမ်းချမ်းရေးကိုရှာဖွေသွားမှာဖြစ်ကြောင်းဝန်ကြီးချုပ်အာဘေကပြောပါတယ်အခုလိုတောင်းပန်တာဟာ1995ခုနှစ်ကအစ်အတွင်းလောက်ရတဲ့နည်းပတ်သက်လို့တောင်းပန်ခဲ့တဲ့မူရာယာမရဲ့ကြီးညာချက်အပါအဝင်သူ့အရင်ဝန်ကြီးချုပ်တွေပြောဆိုခဲ့တဲ့အတိုင်းသာထပ်မံပြောဆိုတာဖြစ်ပြီးဝန်ကြီးချုပ်အာဘေအနေနဲ့ဘာမှထပ်မံဖြည့်ဆွဲပြောကြားတာမျိုးမရှိပါဘူးဂျပန်တွေရဲ့တန်ကိုခံခဲ့ရတဲ့ဒေတာရင်းနိုင်ငံတွေဖြစ်တဲ့အထူးသဖြင့်တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကတော့အခုလိုတောင်းပန်မှုနဲ့ပတ်သက်ပြီးကျေနပ်မှုရှိမှာမဟုတ်ဘူးဆိုပြီးတော့လည်းခံမှန်းမှုတွေရှိနေပါတယ်ခင်ဗျာ
မြောက်ကိုရီးယားနဲ့တောင်ကိုရီးယားနယ်စပ်စစ်မဲ့ဆုံးမှာပြီးခဲ့တဲ့သတင်းဖတ်အတင်းပောက်ကွဲခဲ့တဲ့မြေမြုံမိုင်းကိုသူတို့ထောင်ထားတာမဟုတ်ဘူးလို့မြောက်ကိုရီးယားတို့ကညင်းဆိုလိုက်ပါတယ်ရှင
်တိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆောင်မြင်တာဖြစ်တဲ့burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်အရင်ဦးဆုံးပြည်ထောင်စုတက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌရာထူးကနေဖယ်ရှားခံလိုက်ရတဲ့ဒုရဦးရွှေမန်းဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်တွေကိုဒီကနေ့မှပုံမှန်အတိုင်းဆောင်ရွက်နေပြီဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်ထမ်းဆောင်နေစေဖြစ်တဲ့ဦးရွှေမန်းဟာလာမယ့်သတင်းပတ်အတွင်းပြန်လည်စတင်မယ်လွှတ်တော်အစည်းအဝေးတွေမှာလည်းဆက်လက်ပါဝင်သွားမယ်လို့ဥရွှေမန်းရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့ဥရွှေမန်းရဲ့နိုင်ငံရေးရှိအနာဂတ်ရေရာမှုရှိပါမလားဆိုတာကိုတော့နိုင်ငံရေးအတိုင်းအဝိုင်းကမေးခွန်းထုတ်နေကြပါတယ်။ VOA သတင်းတော့ကိုစီသူကတင်ပြမှာပါ
။ဟုတ်ကဲ့ပါ။ပါတီရဲ့ပူရဲဥက္ကဋ္ဌရာထူးကနေဖယ်ရှားခံခဲ့ရပေမဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်ထမ်းဆောင်နေစေဖြစ်တဲ့သူရဥရွှေမန်းဟာနေပြည်တော်ကလွှတ်တော်ဥက္ကဋ္ဌရုံးမှာပုံမှန်ရုံးလုပ်ငန်းတွေကိုပြန်လည်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းပြည်သူ့တော်ဒုတိယညွှန်ကြားမှုချုပ်ဦးခမောင်ဦးက VOA ကိုအတည်ပြုပြောဆိုလိုက်တာပါ။ဟု
တ်ကဲ့ရုံးတက်ပါတယ်ပုံမှန်ဒီမှာကျွန်တော်လည်းလည်းပုံမှန်အလုပ်လုပ်တယ်ဟိုနောက်တစ်ခါဟိုကြမ်းမာကြီးကတော့ဟိုလက်ရှိဒီအချိန်ကြီးတော့အတမှားအဖြစ်ဟိုလက်ရှိကတော့ဘာဖြစ်ဒီနေ့နေတာတော့ကောင်းပါတယ်ကောင်းတဲ့အနေထားပါမယ်။နောက်ပြီးတော့ကျွန်တော်ဟိုဟာအဲစီဝီတွေကတော့ကျွန်တော်ကြည့်ရတဲ့နောက်တော့ကျွန်တော်ဆောင်ရွက်နေတာပုံမှန်ရှိကျူးတိုင်းစီဝီဆောင်ရွက်ဖို့အတွက်ကျွန်တော်ဆောင်ရွက်နေတာတွေ့ရတာမဟုတ်လေဒါကျွန်တော်တွေ့တဲ့အနေထားပါ
။ဥရှုမန်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းလူလူကျိုးအတွက်ဆက်လက်ဆောင်ရွက်သွားမယ်ဆိုတဲ့သတင်းစကားကိုရုံတက်နေတဲ့ဓာတ်ပုံနဲ့အတူဖော်ပြထားတာတွေ့ရပါတယ်။လွှတ်တော်အစည်းအဝေးတွေကိုတော့လာမယ့်သတင်းပတ်ဩဂုတ်လ18ရက်နေ့မှာပြန်လည်ကျင်းပဖို့ရှိနေပေမဲ့ပြည်သူ့တော်ဥက္ကဋ္ဌဦးရွှေမန်းအနေနဲ့ဆက်လက်တာဝန်ယူနိုင်မယ့်အခြေအနေရှိမရှိဆိုတဲ့အပေါ်မှာတော့မြန်မာနိုင်ငံရေးအတိုင်းအဝိုင်းကတန်တရားရှိနေကြတာပါ။ပြည်သူ့တော်ကိုယ်စားလှယ်ဦးရဲထွန်းကတော့ဦးရွှေမန်းရဲ့နိုင်ငံရေးအနာဂတ်ဟာပြည်ခိုင်ဖြိုးပါတီလက်ထဲမှာရှိနေတယ်လို့ပြောပါတယ်
။ခုဟာရုတ်တရက်ဒီလိုကိစ္စပေါ်လာတဲ့အခါကျတော့ပြန်ကျိုးပါတီအနေနဲ့အဲဘာတွေဆက်လုပ်မလဲဆိုတာလေကျွန်တော်တို့ကတေချာမသိဘူးဗျဒီလောက်ပဲဥရှင်မန်းအပေါ်မှာဟာလာတို့အေးယူတာဒီလောက်ပဲရက်သွားမလားမပြောနိုင်ဘူးရုပ်ောက်ပွဲကော်မရှင်ကလည်းဒီရုပ်ောက်ပွဲမတိုင်ခင်ဒီနှစ်လကျော်ကျော်လေးပဲကြံတော့တဲ့ရက်မှာကိုပဲအခုကဒီလွတ်တော်ကိုယ်စားလှယ်ကိုတာဝန်မှရုပ်သိမ်းခြင်းဆိုင်ရာဥပဒေထွက်လာအောင်ဖိအားထပ်ပေးနေတယ်နောက်တစ်ခုကဒီသူတို့ရဲ့နောက်ွယ်မှာပေါ့နော်ပြည်ထောင်စုပါတီရဲ့နောက်ွယ်မှာကဗိုလ်ချုပ်မှုကြီးတန်းရွှေရှိသေးသလားအဲသူ့နေရာကဘယ်လိုသဘောထားရှိကြလဲဥရှိမန်းကိုဒီလွှတ်တော်ဥက္ကဋ္ဌကနေရောချင်းပေးအဲဈေးချင်းနဲ့ဆန္ဒရှိသလားဒါတွေလည်းအဲကျွန်တော်တို့ဒီဒီအကျိုးသက်ရောက်မှုရှိလိမ့်မယ်ထင်တယ်အဲ့ဒါတွေကကျွန်တော်တို့ကသေချာမသိနိုင်တဲ့အတွက်ကျွန်တော်တို့မပြောနိုင်ဘူးဗျာ
ဥရွှေမန်းဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌပြည်ထောင်စုလွှတ်တော်နိုင်ငံကတာဝန်နေနဲ့မအားလတ်တာကြောင့်လာမယ့်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီအတွက်ဆောင်ရွက်ချက်တွေမထိရောက်မှာဆိုတဲ့အတွက်တာဝန်လွှဲပြောင်းယူလိုက်ရတာဖြစ်တယ်လို့ပြည်ခိုင်ဖြိုးပါတီကတော့တရားဝင်ကြေညာထားတာပါဒါပေမဲ့လည်းလွှတ်တော်တာဝန်တွေမကြခင်ချင်းမမယ့်ရွေးကောက်ပွဲအတွက်ပဲခူးတိုင်းဖြူးမြို့နယ်ကိုကိုစားပြုပြီးတော့ဝင်ရောက်ရှင်ပြိုင်မှုအစီအစဉ်တွေကတော့ရှိနေအောင်မှာဖြစ်တယ်လို့လည်းပြည်ခိုင်ဖြိုးပါတီကပြောပါတယ်အာဏာရပြည်ခိုင်ဖြိုးပါတီကတော့ဥရွှေမန်းအပါအဝင်ဗဟိုအလုံးမှုဆောင်12ဦးကိုရုတ်တရက်ယာရုတွေကနေဖယ်ရှားခဲ့ပြီးဘ ਹੁ အလုံးမှုဆောင်ကော်မတီအသစ်ဖွဲ့စည်းခဲ့ပေမဲ့ပါတီမူဝါဒတွေအတိုင်းရှေ့ဆက်ဆောင်ရွက်သွားမယ်လို့ဒီကနေ့ကြေညာချက်သောင်ထပ်မံထုတ်ပြန်ခဲ့ပါတယ်။လာမယ့်ရွေးကောက်ပွဲအတွက်ပါတီဝင်အရေးသွေးနိုင်ငံအကျိုးပြည်သူအကျိုးအတွက်ပုံမူစူးစမ်းဆောင်ရွက်သွားမယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါရခင်ဗျာ
။ VOA သတင်းနောက်ကိုစီသူရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။တစ်ဆက်တည်းမှာပဲလွှတ်တော်ကိုယ်စားလှယ်တာဝန်ပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအမြန်ဆုံး အတည်ပြုပြဋ္ဌာန်းပေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ထောင်စုလွှတ်တော်ကိုထပ်မံတိုက်တွန်းလိုက်ပါတယ်။ရွေးကောက်ပွဲကော်မရှင်ဒီဥပဒေကြမ်းကိုတင်ပြတာ၄ချိန်ရှိသွားပြီဖြစ်ပြီးပြည်ထောင်စုလွှတ်တော်ကအတည်မပြုနိုင်သေးတာကြောင့်မဲဆန္ဒရှင်တွေရဲ့မူလအခွင့်အရေးဆုံးရှုံးနိုင်တယ်လို့လည်းသတိပေးထားတာပါ။ဒါပေမဲ့လည်းလွှတ်တော်ဥက္ကဋ္ဌသူရဥရှင်မန်းကိုအာဏာရပါတီထိတ်တန်းကောင်းဆောင်အဖြစ်ကဖယ်ရှားလိုက်တဲ့တစ်ချိန်တည်းမှာထပ်မံတိုက်တွန်းမှုတွေထွက်ပေါ်လာတဲ့အပေါ်မြမအရေးသုံးသက်သူတွေချို့ကတော့တိုက်ဆိုင်မှုမဖြစ်နိုင်ဘူးလို့ယူဆနေကြပါတယ် VOA သတင်းတော့ကိုမိုးစောကအခုလိုသတင်းပေးပို့ပါတယ
်ဟုတ်ကဲ့လွှတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြုစုပြီး2012ခုနှစ်ကတကြိမ်2013ခုနှစ်ကတကြိမ်2015ခုနှစ်ဇူလိုင်လ3ရက်နေ့ကတကြိမ်ပြည်ထောင်စုလွှတ်တော်နိုင်ငံထံကိုလိမ့်မှုပြီးပေးပို့ခဲ့ပေမဲ့အတည်ပြုပြဋ္ဌာန်းနိုင်တာမရှိသေးတာကြောင့်ဩဂုတ်လ23ရက်နေ့မှာစောလင်စွာအတည်ပြုပြဋ္ဌာန်းပေးနိုင်ရေးအတွက်ထပ်မံတင်ပြခဲ့တာဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအတိမပြုနိုင်သေးတာကြောင့်ကြုံတွေ့နေရတဲ့အခက်အခဲကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးတောင်းလိုင်ကအခုလိုပြောပါတယ်
။အဲလုံးလုံးဆိုရင်တော့ဒီလွှတ်တော်ကိုယ်စားလှယ်တွေကိုပြန်ရုပ်ဖို့ဆိုပြီးကျွန်တော်တို့စီကိုတိုင်ကြားရတာက10ဘွဲ့လောက်ရှိတာပေါ့နော်။ကျွန်တော်ပြည်သလောက်ကတော့အဲလွှတ်တော်ကိုယ်စားလှယ်အားလုံး10ယောက်လောက်ရှိနေဗျ။နော်10ယောက်ကိုတိုင်ထားတာရှိမယ်။ဒီယုံနေရစတိုင်ထားတာပေါ့ဗျာ။သူတို့ဆယ်နှစ်လောက်ထဲကစတိုင်ထားတာ။ကျွန်တော်တို့ကတော့တင်ပြတာပေါ့ဗျာတဆင်ရလွတ်တော်မှာတော့သူတို့ဆွေးနွေးနေကြတာပေါ့ဗျာနော်သူတို့ဆွေးနွေးနေတဲ့အခါကျတော့သူတို့ကသူတို့ဒီမှာဆွံ့ပြတ်ချက်မပြတ်သေးဘူးလို့ဒီလိုသဘောရပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေမှာတဆင်ရမဲဆန္ဒရှင်တွေဟာလွတ်တော်တရရက်ကလွတ်တော်ကိုယ်စားလှယ်ကိုဥပဒေနဲ့အညီတာဝန်ကပြန်လည်ရုပ်သိမ်းတိုင်ခွင့်ရှိကြောင်းမူလမဲဆန္ဒရှင်တွေရဲ့အ ਨੇ စုံတရားခိုင်နှုန်းကတာဝန်ကပြန်လည်ရုပ်သိမ်းလို့တဲ့လွတ်တော်ကိုယ်စားလှယ်နဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားနိုင်ကြောင်းနဲ့ပြည်ထောင်စုလွတ်တော်ကလည်းလိုအပ်တဲ့ဥပဒေကိုပြဋ္ဌာန်းပေးရမယ်လို့ဖော်ပြထားတာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်ကလိုအပ်တဲ့ဥပဒေကိုပြဋ္ဌာန်းမပေးနိုင်တာကြောင့်မဲဆန္ဒရှင်တွေရဲ့မူလအခွင့်အရေးဆုံးရှုံးတဲ့သဘောတည်းရောက်နေကြောင်းလဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပေးပို့တဲ့စာမှာဖော်ပြကြောင်းဒီနေ့ထုတ်အစိုးရပိုင်းသတင်းစာတွေမှာရေးသားထားပါတယ်။ဒီဥပဒေကြမ်းအတည်ပြုရေးနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်အတွင်းကြန့်ကြာနေတဲ့အခြေအနေကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကအခုလိုပြောပါတယ်
။ဘယ်လိုဆိုပါစို့ပါတီစုံမှာ constituency တစ်ခုမှာမင်းချန်နာပြည်ပိုင်ခွင့်တရားရှိတယ်လို့ထားပါတော့နှစ်ယောက်ပြန်ရင်ပေါ့နော်51ရာခိုင်နှုန်းရတဲ့လူကတော့နိုင်ကြပါဘူးကျန်တဲ့49ရာခိုင်နှုန်းရတဲ့လူကတော့ရှုံးမှာပေါ့ဗျအဲ့တော့တရားခိုင်နှုန်းဆိုရင်မင်းချန်နာပြည်ပိုင်ခွင့်ရှိတဲ့လူရဲ့တန်းကွက်ချက်နဲ့သာသင်ရကြမျိုးဆိုရင်49ရာနှုန်းနဲ့ရှုံးတဲ့လူကစိုးရကခဏခဏတက်မှာပေါ့အဲ့လိုဆိုရင်နိုင်ငံရေးမတည်ငြိမ်မှုဖြစ်တော့မှာပေါ့တစုံတစ်ခုတိုင်းတာပြီးလို့ချင်းရာခိုင်နှုန်းတစ်ခုလို့ချင်းတိုးဖို့လိုမယ်ဒါလေးကိုလည်းထစ်သည်စဉ်းစားကြတယ်လို့တုံ့ပြန်ပါတယ
်။ဒီလိုကြံ့ကြာရတာကလည်းဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်ကြောင့်လို့ယူဆကြအောင်ဒေါက်တာအေးမောင်ကဆက်ပြောပါတယ
်။ရွေးကောက်ခံအမတ်တွေကိုဖုတ်ချခွင့်ရှိရင်ရွေးကောက်မခံလေးနဲ့တက်လာတဲ့အမတ်တွေကိုဖုတ်ချခွင့်မရှိဘူးလားဆိုတာလေစိုးရကတက်ကြတယ်ချင်းတယ်။ဟိုဒီကြံ့ကြာကိုဘယ်လိုရှင်းလဲဆိုရင်ပထမဆုံးရှင်းတင်တာကတရားရာခိုင်နှုန်းပြောဆိုတဲ့ကိုယ်စားများသည့်ပြည်သူကိုယ်စားလှယ်ဖြစ်ပြီးလို့ရှိရင်ဒီရခိုင်နှုန်းသို့မဟုတ်ဆီရခိုင်နှုန်းနဲ့ဖြုတ်ချခွင့်ကိုလူလူကိုပေးတင်တယ်။အဲ့တော့ပထမဆုံးဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာချက်ဖြစ်တဲ့25ရခိုင်နှုန်းကိုရှင်းဖို့လို့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလွှတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအမြန်ဆုံးအတည်ပြုဖို့တင်ပြခြင်းဟာပြည်ထောင်စုလွှတ်တော်နာယကသူတော်ဦးရွှေမန်းကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌအဖြစ်ကရုပ်သိမ်းခြင်းနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်ဒီအခြေအနေအပေါ်မှာတော့နိုင်ငံရေးလေးလာသုံးသက်သူဦးစီသူအောင်မြင့်ကအခုလိုပြောပါတယ
်လက်တော်ထဲမှာရှင်နေရဲ့ဥစ္စာကနောက်ဆုံးအချိန်ရောက်သွားပြီဗျရှင်နေပြည်သားကိုမဲခွဲပြီးတော့မှအတီးပြလိုက်ဖို့ပေါ့နော်သမီးမီနဲ့ဒါပဲရှိတော့လေအဲ့ဒါကိုတရားဥရှင်မန်းကနိုင်ငံရေးပါတီတွေနဲ့ပြန်ပြီးတော့တိုင်ပင်ပါအောင်ဒီဥပဒေနဲ့ပါညာဆိုပြီးတော့မှအဲ့လိုအချိန်ဆွဲထားလိုက်တာအဲ့တော့အခုဒီဥစ္စာကိုရွေးကောက်ပွဲကော်မရှင်ဘက်ကတင်လာတယ်ဆိုတာကအဲဒီဥစ္စာသာတကယ်လို့အတီးဖြစ်သွားမယ်ဟိုပါလေအတီးပြုတ်ပေးလိုက်တယ်ဆိုရင်အဲသမရကလည်းဥပဒေနဲ့ထုတ်ပြန်ပေးမယ်နောက်ကော်မရှင်ကလည်းဒီဥပဒေနည်းနည်းဆန်းဆန်းထုတ်ပြန်ပြီးရင်ဒါကဟိုကျွန်တော်ထင်တယ်ပထမဦးဆုံးသူရောက်ရှင်မန်းကိုလွတ်တော်အမတ်ဖြစ်ကနေပြန်ရုပ်ပေးမှုသူတို့ဟိုလုပ်ဖို့ကြံရွယ်တယ်နဲ့တူပါတယ
်လွန်ခဲ့တဲ့ဇွန်လအတွင်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်ထောင်စုလွတ်တော်မှာမဲခွဲဆုံးဖြတ်ပြီးတဲ့နောက်ဇူလိုင်လအတွင်းမှာ ပြည်တော်စုလွှတ်တော်နာယကသူရာဦးရွှေမန်းကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကပြန်လည်ရုပ်သိမ်းရေးအတွက်မဲဆန္ဒရှင်300ခန့်နှုန်းလောက်ကအရေးယူဆောင်ရွက်ပေးဖို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ထံကိုတင်ကြားထားတာလည်းဖြစ်ပါတယ
်ဒီရွေးသတင်းနောက်ကုမိုးစော်ရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်တဆက်တဆက်ထဲမှာပဲတင်ပြချင်တာကဒီသတင်းပတ်ထဲအာဏာရပါတီထိတ်တန်းခေါင်းဆောင်နေရာကနေဖယ်ရှားခံလိုက်ရပြီးနောက်မှာပဲသူရဦးရွှေမန်းရဲ့မိသားစုပိုင်း Cherry FM အစီအစဉ်တွေကိုလည်းမထုတ်လွှင့်နိုင်ပဲဖြစ်နေပါတယ် Cherry FM အစီအစဉ်တွေကိုဂျိုဒူးကတဆင့်ထုတ်လွှင့်မှုတွေပြတ်တောက်နေတာအခုဆိုရင်နှစ်ရက်ရှိနေပြီလို့လဲတာဝန်ရှိသူတွေကပြောပါတယ်အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်တင်ကြီးထိုက်ကပြောပြမှာပ
ါဟုတ်ကဲ့ပါရှင်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူလွှတ်တော်နာယကသူရဦးရွှေမန်းကိုဩဂုတ်လ12ရက်နေ့ကညာရီးသကောင်အချိန်ပါတီအရေးပေါ်အစည်းအဝေးခေါ်ယူပြီးပါတီဦးဆောင်မှုအခမ်းအကဏ္ဍကနေထုတ်ပယ်လိုက်တာဖြစ်ပါတယ်ဒီလိုထုတ်ပယ်ပြီးနောက်တနေ့ဩဂုတ်လ13ရက်နေ့မနေ့8နာရီခွဲလောက်ကစလို့သူရဦးရွှေမန်းရဲ့ချွေးမာတော်ဆက်သူဒေါ်စီစင်လက်ဦးဆောင်တဲ့ Cherry FM Radio ထုတ်လင်းချက်တွေလည်းရပ်ဆိုင်းသွားခဲ့ပါတယ်ဒီအချိန်နေကိုတော့ Cherry FM ရဲ့အထွေထွေမန်နေဂျာကိုတန်းထွေးစော်ကအခုလိုရှင်းပြပါတယ
် Cherry FM နိုင်ထားလို့မရတာတော့ကျွန်တော်တို့ကတော့တိုင်းမှာတော့ကျွန်တော်တို့ကတော့ဒီ supply ကိုဟုတ်ပူတယ်ကျွန်တော်တို့ဒီပေါ်တော့ update session ကိုတော့ကျွန်တော်တို့ကတော့ပုံမှန်လိုလိုစင်တယ်မယ်ကျွန်တော်တို့ online streamer တွေမှာဒီဒီနေ့သာလွှင့်တဲ့ဟာတွေတော့ရှောက်ကျွန်တော်တို့ဟိုဒီကနေတော့တင်နေပါတယ်ခင်ဗျကျွန်တော်တို့ fan ကဟိုပေါ့မြန်မာနိုင်ငံအနေနဲ့မှာကျွန်တော် session ဆက်မှတ် push release session ဆက်မှတ် push ရတယ်ဒီ supply ပေါ်တင်လိုက်တဲ့ဟာကိုတို့ကမှဒီ downlink ပြန်ထမ်းပါတယ်ထမ်းပြီးတော့ကျွန်တော်တို့ဒီသွင်းဆိုင်ရာ data ကိုကျွန်တော်တို့က transmitter နဲ့ကျွန်တော်တို့ပြန်လွှင့်တာပေါ့နော်အဲ့မှာကျွန်တော်တို့ကဒီ downlink ကကျွန်တော်တို့ signal ကြမလာဘူးခင်ဗျကျွန်တော်တို့ကျွန်တော်တို့ဆွင့်လို့မရဘူးပေါ့နော်ဟိုကျွန်တော်တို့ကတော့တင်နေတယ်ဒါပေမဲ့ဟိုပြန်ဆွင့်လို့မရဘူးဖြစ်လို့ဟိုဖြစ်နေတဲ့အခြေအနေဖြစ်တာပါဟုတ
်မြန်မာအစိုးရပြန်ချာရေးဝန်ကြီးဌာနရဲ့မြန်မာအတန်းနဲ့ရုပ်မြင်သံကြားရဲ့ဂျိုးရူစီဂနယ်တွေကိုအသုံးပြုထုတ်လွှင့်နေကြတဲ့ပြည်တွင် FM ရေဒီယိုလိုင်းတွေမှာပုံမှန်အဖြစ်ရေဒီယိုစီဂနယ်ပြတ်ချိန်ကမိနစ်ပိုင်းသာကြာတတ်တာမို့အခုလိုရဲနဲ့ချီပြီးတော့ဂျိုးရူစီဂနယ်မရဖြစ်နေတာကတာဝန်ရှိသူတို့အပေါ်မှာမူတည်တယ်လို့လဲကိုတန်းထွေးစော်ကပြောပါတယ်
ကျွန်တော်တို့ FM နေအားလုံးကမြန်မာနိုင်ငံမှာရှိတဲ့ FM နေအားလုံးကကျွန်တော်တို့ကဒီစနန်းစနားပေါ့နော်မြန်မာတန်တဲ့စနားလေးအားလုံးကျွန်တော်တို့ try လုပ်တာပါ try လုပ်တာပါဟိုဘောကနေစနားဒီမြန်မာတန်တဲ့စနားကမှရှိတဲ့ကျွန်တော်တို့ဒီ network ဆက်ရှာတွေကိုကျွန်တော်တို့ဟိုသုံးဝင်ရှိတယ်ပေါ့နော်သုံးဝင်အခြေအနေပေါ်မူတည်ပြီးတော့မှကျွန်တော်တို့ကဒီဟိုကျွန်တော်နိုင်ငံတော်ကိုကျွန်တော်တို့ကဟိုသုံးမဲ့ခါပြင်းကြီးကတော့ပြီးဆောင်ရတာပေါ့ကျွန်တော်တို့တွားတယ်ရအိုက်ပုံစံပါဟုတ်အဲမတနော်မှာတော့ကျွန်တော်တို့ဒီပြန်ရမရတော့ကျွန်တော်တို့ပါဝင်ရှိတဲ့လူတွေပုံမှာပဲမူတည်ပါတယ်ကျွန်တော်တို့ကတော့ဟိုဘာလဲဆိုတော့အခုလောဆယ်မှာလည်းပွဲရမယ်အဓိကအားလုံးတော့ကျွန်တော်တို့အနေနဲ့တော့ဒီပြန်လို့မှကျွန်တော်တို့ဟောဖြစ်ဖြစ်တာလေးဒါတော့ကျွန်တော်မရှိသေးဘူးခင်ဗ
ျ Cherry FM Line အခုလိုဆိုင်းငံ့နေရတာနဲ့ပတ်သက်လို့ပြန်ချာရေးဝန်ကြီးဌာနရဲ့ဝန်ကြီးဦးရဲထုတ်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးပြန်ချာရေးဝန်ကြီးဌာနဘက်ကတုံ့ပြန်မှုကိုတော့မရရှိသေးပါဘူးပြန်ကြားရေးဝန်ကြီးဌာနဘက်က Cherry FM ထုတ်လွှင့်မရအောင်ဆောင်ရွက်ထားရတဲ့အကြောင်းရင်းကိုမသိရသေးသလို Cherry FM ဘက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတင်ပြမထားသေးတဲ့အကြောင်းပြောပါတယ်။ကြော်ညာကရတဲ့ဝင်ငွေကိုအားထားရတဲ့ FM ရေဒီယိုဌာနတစ်ခုအနေနဲ့ရေဒီယိုထုတ်လွှင့်ချက်တွေလွှင့်ထုတ်မရဖြစ်တာကြောင့်ကြော်ညာရှင်တို့ကိုတောင်းပန်ထားရတယ်လို့လည်းပြောပါတယ်။Cherry FM ထုတ်လွှင့်ချက်တွေဆိုင်းငံ့နေရပြီမဲ့နေ့စဉ်အစည်းအဝေးတွေကိုပုံမှန်အတိုင်းဆောင်ရွက်နေသလိုဩဂုတ်လ15ရက်နေ့တောင်ကြီးမြို့မှာနာမည်ကျော် Iron Cross တေဂီတာဖွင့်တဲ့ကျင်းပမယ် Cherry FM ထုတ်လွှင့်မှု6နှစ်ပြည့်နှစ်ပတ်လည်ပွဲကိုလည်းမူလစီစဉ်ထားတဲ့အတိုင်းကျင်းပဖို့ပြင်ဆင်နေကြပါတယ်။ Cherry FM Radio ဟာနေပြည်တော်အပါအဝင်ပြည်내နဲ့တိုင်းဆယ်ကူးတို့ကိုအသံလွှင့်နေတာလည်းဖြစ်ပါတယ်။ပြန်ကြားရေးဝန်ကြီးဌာနနဲ့သဘောတူစာချုပ်နဲ့လွှင့်ထုတ်နေကြတဲ့ပြည်တွင် FM Radio Line တို့ဟာပြန်ကြားရေးဝန်ကြီးဌာနကပေးတဲ့ဂျိုးရု signal ကိုအခကျင်းငွေပေးပြီးတော့အသုံးပြုအတန်လွှင့်နေကြရတာလည်းဖြစ်ပါတယ်ရှင
်ရောရှိမြဖျားအနာရပြည်တော်စုကြံ့ခိုင်တဲ့ပုံပြူရေးပါတီရဲ့ဌာနချုပ်မှာဩဂတ်စ်လ12ရက်နေ့ညပိုင်းကထူးခြားဖြစ်ရကတော့ပါတီတွင်းကြီးမားတဲ့ခေါင်းဆောင်မှုအပြောင်းအလဲတွေဖြစ်ခဲ့တာပါ။ယာယီဥက္ကဋ္ဌတာဝန်ယူထားတဲ့လွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းနေရာမှာဥထေဦးနဲ့အစာထိုးလိုက်ပါတယ်။သူရဥရွှေမန်းနိုင်ကဖြစ်ဆောင်နေတဲ့ဒီပြည်တော်စုလွှတ်တော်နဲ့အစိုးရကြားအပြန်လန်တင်းမာမှုတွေရဲ့နောက်ဆက်တွဲဂီးအနေနဲ့ဒီအနာရကြံ့ခိုင်ရေးပါတီအတွင်းမှာပါအခုလိုမျိုးအပြောင်းအလဲတွေဖြစ်လာတာပါ။အခုလိုဒီကြက်ခိုင်ရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အပြောင်းအလဲတွေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲဒီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအပေါ်မှာဘယ်လောက်ထိတည်ရောက်မှုရှိလာနိုင်ပါသလဲ
အခုလာမယ့်စနေညပိုင်းတည်းအလီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပအဝင်ဆွေးနွေးမိမြလူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VU မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိဆွေးနွေးလူရာမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VU မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VU မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျ။
နောက်ပြန်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ရေဘေးနဲ့ဆိုင်တဲ့သတင်းပေးပို့ချက်တစ်ပုဒ်ကိုနားဆင်ရပါမှာ။မြန်မာတနိုင်ငံလုံးနီးပါးရေဘေးတံခံခဲ့ရတဲ့အတွက်နောက်ဆက်တွဲကျန်းမာရေးပြဿနာတွေကြုံလာရမှာကိုကြိုတင်တားဆီးနိုင်ဖို့ကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကကြိုးပမ်းနေပါတယ်။အထူးသဖြင့်ကတော့ယောဂါတန်ခံနိုင်စွမ်းအားနည်းနေစေဖြစ်တဲ့ကလေးငယ်တွေတဲ့ရေကောင်းရေတန့်ရရှိဖို့လိုအပ်နေတယ်လို့လဲ UNICEF ကထုတ်ပြပါတယ်အပြည့်စုံကိုတော့ VOA သတင်းတော့မတ်သင်ကြီးလင်းကပြောပြပါမယ
်ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံအနှံ့အပြားရေကြီးရေရှမ်းမှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းရေနဲ့ပတ်သက်တဲ့ယောဂါတွေဖြစ်လာနိုင်တာကြောင့်မြန်မာအတန်ရေဒီယိုကနေတဆင့်ပညာပေးအစီအစဉ်တွေထည့်သွင်းနေတယ်လို့ UNICEF ကရေနဲ့ပတ်ဝန်းကျင်ဆိုင်ရာပညာရှင်မတ်သင်ကြီးဆိုးကပြောပါတယ်
ဒီစနစ်တကျဘလို့ကြိုချက်ပြီးတော့30တင်းနဲ့ရေတန့်စည်းတွေ3တင်းနဲ့နောက်အိမ်သားစနစ်တကျပေါ့နော်ကျွန်တော်အိမ်သားမသုံးနိုင်ဘူးဆိုရင်တော့မှဒီမရှင်ကိုဘလို့စနစ်တကျစွန့်ပစ်တင်းနဲ့ဟိုဝန်ပြုံဝန်လျှော်ရောကမဖြစ်အောင်စွန့်ပစ်တင်းနဲ့ဆိုရဲဟာရေနောက်တစ်ချက်ကကျွန်တော်တို့လက်ကိုစနစ်တကျဒီဟွာပေါ့နော်ဆေးကြောဖို့ပေါ့အစာမစားခင်တော့ကျွန်တော်အိမ်သားတက်ပြီးတိုင်းတော့အဲ့ဒါလေးတွေကိုလက်ကိုစနစ်တကျဆေးကြောဖို့အဲ့အချက်လေးတွေလည်းပါပါတယ်
ရေဘေးတန့်ခံရတဲ့ဒေသတွေမှာအဓိကလိုအပ်နေတာဟာရေကောင်းရေတန့်ဖြစ်ပြီးခုခံအားနှုန်နယ်တဲ့ကလေးတွေအတွက်လည်းအရေးကြီးတာကြောင့်တောက်သုံးရေတွေကိုစနစ်တကျတန့်စင်ဖို့လိုအပ်နေတယ်လို့မတ်သိန်းကြီးဆိုကအခုလိုပြောပါတယ်
ပန်းရှင်းတဲ့တောက်သုံးရေလိုတာပေါ့နော်ဒီကတော့ကလေးတွေကပါပဲပြောသူတို့အထိခိုက်လဲလွယ်တယ်လေဒီကလေးတွေဝန်ပြုံဝန်လျှော်ယောဂါမဖြစ်ဖို့အတွက်ကသူတို့အခုတောက်သုံးတဲ့ရေတွေကမတန့်ဘူးပေါ့နော်အဲ့တော့တောက်သုံးတဲ့ရေတွေတန့်ဖို့အတွက်ကကျွန်တော်တို့ကြောက်ချင်တဲ့ရေကိုကြည်အောင်လုပ်တင်တာပေါ့နော်တကယ်လို့ရေကြည်ပြီးသွားတယ်ဆိုလို့ရှင်လဲအဲ့ကြည်ပြီးတဲ့ရေမှာမှကျွန်တော်တို့ကလိုရင်းဆေးပြောက်သူ့အချိုးချခတ်ဖို့လိုတာပေါ့နော်သူ့ရဲ့ဆေးပြားတစ်ခုနဲ့တစ်ခုရဲ့ကျွန်တော်တို့ကင်းအားလည်းမတူပါဘူးအဲ့တော့သတ်မှတ်ထားတဲ့အချိုးတိုင်းပေါ့နော်အဲ့ဒီဒီရေတန့်ဆေးပြားဆေးရေနဲ့ခတ်ဖို့လိုပါတယ်
လက်ရှိမှာတော့ UNICEF ကနေရေတန့်ဆေးပြားတွေတကိုရေတန့်ရှည်ရေးဆိုင်ရာအသုံးအဆောင်တွေထောက်ပံ့ပေးနေပြီးကလေးတွေအတွက်လည်းတည်ထောင်အထောက်ပံ့နေပေးနေပါတယ်။ဒါအပြင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာလည်းပါဝင်သွားဖို့ရှိတယ်လို့မသိငီဆိုးကပြောပါတယ်
။ဒီဟိုရေတွင်းရေကန်တွေကိုဆေးကြောဖို့အတွက်ကိုလည်းကျမတို့ရေစုပ်ဆက်တွေနဲ့ရေကွင်းရေတွင်းရေကန်ဆေးကြောဖို့အတွက်တွေလည်းလုပ်ပါမယ်။ပြီးလို့ရှိရင်ကျမတို့ရေတွင်းရေကန်တွေဆေးပြီးတဲ့အချိန်မှာကျမတို့ဆေးဖို့အတွက်လိုအပ်တဲ့ဟို bleaching powder ခေါ်တာပေါ့ chlorine အမှုန်နေလေအဲ့ဒါတွေလည်းကျမတို့ပေးပါမယ်ပြီးလို့ရင်ကျမတို့ဒီအိမ်သားတွေမှာသုံးဖို့အတွက်ထုံးနေလဲကျမတို့ဝေပါမယ်ဒီ temporary camp တွေမှာဒီယာယီစခန်းတွေမှာယာယီကယ်ဆယ်ရေးစခန်းတွေမှာလိုအပ်မဲ့အရေးပေါ်အိမ်သားတွေလည်းကျမတို့ပေးဖို့ရှိပါတယ်နောက်စာသင်ကျောင်းတို့ဆေးကန်းတွေအတွက်မှာလိုအပ်မဲ့အိမ်သားတွေရေးတကြီးရှိမယ်ဆိုလို့ရှင်လည်းအဲ့ဒါတွေလည်းဟိုဟာဒီပြန်လဲတူတောင်ရေးကနဦးပိုင်းမှာလှုပ်ဆောင်မှုရှိပါတယ်
ဇူလိုင်လနောက်ဆုံးပတ်လောက်ကနေစတင်ဖြစ်ပွားခဲ့တဲ့ရေကြီးရေရှမ်းမှုတွေကြောင့်မြန်မာနိုင်ငံအနှံ့ကတိုင်းနယ်ပြည်နယ်12ခုမှာရေဘေးထုတ်ခတဲ့ 1.1 တန်းကျော်ရှိနေပြီးအဲ့ဒီထဲကလူဦးရေ၄သိန်းနီးပါးဟာကလေးငယ်တွေဖြစ်နေတယ်လို့ UNICEF ကသတင်းထုတ်ပြန်ထားပါတယ်ရှင
်လူမှုရေစီးပွားရေနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ VOA ရဲ့တောက်ကြနေညပဲအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုလိုင်းနိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည 9:00 ခွဲရှိပါပြီ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည 10:00 အထိလိုင်းနိုမီတာ 25kHz 11.965 လိုင်းနိုမီတာ 32kHz 9329လိုင်းနိုမီတာ 58kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တာတင်ဆက်တဲ့ခါမှာတော့
ဆိုအဲ့ဒီမျိုးနဲ့မှာကိုကတော့မိုးရေခြင်းရောက်ဖြစ်တာအတော့ထင်ရှားနေတယ်ပေါ့ဆိုတော့အားကားကြတော့သူရဲ့နေထားရောဒီမိမနာသိမြင်နေထားရောအောက်ကန်ကြောက်နေထားရောကြောင့
်နောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာစောင့်မျှော်နားဆင်နေပါတယ်အခုတော့အမျိုးသမီးကဏ္ဍတင်ဆက်ဖို့အချိန်ရောက်ပါပြီအမေရိကန်ပြည်ထောင်စုမှာဩဂုတ်လ26ရက်နေ့ဟာ Women's Equality Day အမျိုးသမီးများဒန်းတူအခွင့်အရေးနေ့ဖြစ်ပါတယ်1920ခုနှစ်ကအမေရိကန်အမျိုးသမီးများမဲပေးပိုင်ခွင့်ရရှိကြတဲ့အထိမ်းအမှတ်ဖြစ်ဒီနေ့ကိုလွှတ်တော်နှစ်ရက်က1982ခုနှစ်မှာအသိမှတ်ပြုပေးခဲ့တာဖြစ်ပါတယ်ဒီအကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကစူးစီးတင်ပြထားပါတယ
် A woman's movement is a movement of all women and fundamentalTo the movement of women is the participation of all of us as we come out of our
မျိုးသမီးတို့ရဲ့လှုပ်ရှားမှုဟာအမျိုးသမီးအားလုံးကိုကိုးစားပြုပါတယ်။လှုပ်ရှားမှုတရရဲ့အခြေခံကနောက်ခံအမျိုးမျိုးရှိကြပေမဲ့အမျိုးသမီးအားလုံးပါဝင်နိုင်ရေးပါပဲ။ဒီတော့အမြင့်ချင်းဖလှယ်နိုင်ကြမယ်။ပြဿနာတွေဆွေးနွေးနိုင်ကြမှာဖြစ်ပါတယ်
။အဲ့ဒါကတော့ကွယ်လွန်လေးပြီးဖြစ်တဲ့အောက်လွတ်တော်မှဘယ်လာအပ်ဆက်ပါပဲ။သူ့ရဲ့ဦးဆောင်ကြိုးပမ်းမှုကြောင့်လေနှစ်စီမေအောက်ကူလာ26ရက်နေ့ကိုWomen's Equality Day ဆိုတဲ့အမျိုးသမီးများဒန်းတူအခွင့်အရေးနေ့ဖြစ်1980ခုနှစ်ကပူတွဲလွှတ်တော်နေ့ကအတည်ပြုပေးခဲ့တာလည်းဖြစ်ပါတယ်။ဩဂုတ်လ26ရက်နေ့ကိုအမျိုးသမီးများဒန်းတူအခွင့်အရေးနေ့ဖြစ်ဗကြောင့်သတ်မှတ်ရပါတယ်။အမေရိကန်ပြည်ထောင်စုမှာ Women's Suffrage လို့ခေါ်တဲ့အမျိုးသမီးများမဲပေးပိုင်ခွင့်ကို1920ခုဩဂုတ်လ26ရက်နေ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16အရအတီးပြုတ်ပေးခဲ့တဲ့နေ့ပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့တာဒီနှစ်ဆို94နှစ်ပြည့်ခဲ့ပါပြီ။ဩဂုတ်လ26ရက်နေ့ကြာရောက်တိုင်းအမေရိကန်သမ္မတအဆက်ဆက်ကအမျိုးသမီးများဒန်းတူအခွင့်အရေးနေ့လို့သတ်မှတ်တဲ့ဒီနေ့မှာအထိမ်းအမှတ်ဖြင့်ကြေညာချက်ထုတ်ပြန်ခဲ့ကြတာလည်းဖြစ်ပါတယ်။ဒီနေ့မှာတော့သမ္မတဥဘာမားက1920ခုဩဂုတ်လ26ရက်နေ့မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16ရအမျိုးသမီးတွေအနေနဲ့မဲပေးပိုင်ခွင့်ရရှိခဲ့ကြတာဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာကတတိရှိလာတဲ့အမျိုးသမီးကြီးတွေအနေနဲ့စီယုံဆန္ဒပြကန့်ကွက်ဒန်းတူအခွင့်အရေးချီတက်ပွဲတွေကျင်းပခဲ့ပြီးသူတို့နောက်မှာလိုက်လာကြတဲ့အမျိုးသမီးတွေကလည်းမပြီးသေးတဲ့တိုက်ပွဲတွေကိုဆက်ရုန်းကန်ခဲ့ကြလို့ခုလိုနှောင်လာနှောက်သားသူတို့သားတွေသမီးတွေမြေးတွေအတွက်ခံစားခွင့်ရရှိခဲ့ကြတာဖြစ်လို့ဒီသမိုင်းမှတ်တမ်းကိုဂုံပြုတဲ့အကြောင်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်အခွင့်အရေးချင်းတူရင်မြို့သမီးတွေလည်းအောင်မြင်အောင်ဆောင်ရွက်နိုင်တဲ့အကြောင်းနဲ့တက္ကသိုလ်ဘွဲ့ရတွေမှာမြို့သမီးတွေပုံများနေပြီးနိုင်ငံရဲ့လှူအားတူဝက်နှီးပါဟာလည်းမြို့သမီးတွေဖြစ်ကြတဲ့အကြောင်းနဲ့မိသားစုဝင်ငွေအဓိကရှာဖွေရမှာလည်းမြို့သမီးဥယေဟာတိုးနေတဲ့အကြောင်းဒါပေမဲ့လို့လည်းနိုင်ငံအကျိုးတန်းတူတည်ပိုးခဲ့ပေမဲ့ခွဲခြားဆက်ဆံမှုဆိုတဲ့အမွေစိုးကြီးရဲ့ဒဏ်ကိုတော့ကျော်လွှားဖို့ကြိုးစားနေကြစရဖြစ်တယ်လို့သမ္မတကထောက်ပြထားပါတယ်ဒါကြောင့်လေဒီအတားအဆီးတွေကိုကြော်လွှားနိုင်ဖို့ရာသူ့အစိုးရအနေနဲ့အတက်နိုင်ဆုံးကြိုးပမ်းပေးသွားမှာဖြစ်တယ်လို့သမ္မတကကြေညာချက်မှာကြေပေးထားပါတယ်။အမေရိကန်ပြည်ထောင်စုတစ်ဖက်မှာအမျိုးသမီးများဒန်းတူအခွင့်အရေးနေ့ကိုဆင်နွှဲရမှာ VOA မှာလည်းအလားတူဩဂုတ်လ26ရက်နေ့ကကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာတက်ရောက်မိကွန်းပြောခဲ့သူတူကတော့ NWHB လို့အတူကောက်ခေါ်တဲ့အမျိုးသမီးများတမိုင်းတင်အဖွဲ့အစည်းကြီးကိုပူးတွဲမတ်တည်သူအပြင်မှုဆောင်ဒါရိုက်တာလည်းဖြစ်တဲ့မော်လီမက်ဂရဂါပါပဲ သူကမြို့သမီးတွေရဲ့မဲပေးပိုင်ခွင့်ရရှိမှုနဲ့ပတ်သက်လို့အမှတ်ရစရာပြောခဲ့တာကတော
့ That's what I want to remind us today, that it's not about the vote. It's about what you do when you vote. First of all, you participate in
democracy. ဒီကနေ့ကျွန်မအမှတ်တရပြောလို့ဒါကတော့မဲထည့်တယ်ဆိုရုံနဲ့မပြီးသေးပါဘူး။မဲပေးရမှာဘာကိုဖြစ်စီခြင်းလို့မဲပေးတာလေဆိုတာကိုလေနားလေကြားရမှာဖြစ်ပါတယ်ပထမဦးဆုံးကတော့ဒီမိုကရေစီဖော်ဆောင်မှုတရားအဖြစ်မဲပေးတာဖြစ်ပြီးကိုပေးတဲ့မဲတပြားဟာအရေးကြီးတယ်လို့ကြောက်မှုလည်းရှိစေရမှာဖြစ်ပါတယ်မြို့သမီးများတန်းတူအခွင့်အရေးဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဟာမြို့သမီးတူဦးအနေနဲ့လူတူဦးအဖြစ်အရေးပါတယ်လူဖွဲ့စည်းရဲ့အပြောင်းအလဲကိုဖော်ဆောင်ရမှာဒီတော့တနင်္လာကနေပါဝင်ခွင့်ရကြရမှာဖြစ်တယ်လို့မော်လီမက်ဂရဂါကပြောသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးအတွက်အစပြုကြိုးပမ်းခဲ့ကြတဲ့သမိုင်းတည်အမျိုးသမီးကြီးတွေရှိပါတယ်။သူတို့တွေကဘယ်သူတွေပါလဲ?မော်လီမက်ဂရဂါက
Well, I think the most noted personality of the women's rights movement is in terms of women.
မျိုးသမီးများခွေလှူရှာမှုမှာလူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပါပဲ။သူဟာဘွားတစ်ချောင်းလုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူ့အနေနဲ့1804ခုနှစ်နယူးယောက်စနက်ကဖောလ်စ်နီလာကမှာပါဝင်ခဲ့သူမဟုတ်ပေမဲ့လို့လေအဲ့ဒီနီလာကနောက်ပိုင်းမှာစတင်လှုပ်ရှားခဲ့သူဖြစ်ပါတယ်လို့မစ်မက်ဂရဂါကပြောသွားတာဖြစ်ပါတယ်။ဆီယာမတွေဟာဆီယာတွေနဲ့တန်းတူလာစားရရှိရေးအတွက်1838ခုနှစ်ကထိုစဉ်ဆီယာမလေးဆူဇန်ဘီအန်တနီကနေစတင်တောင်းဆိုခဲ့သလိုမြူသီးများမဲပေးပိုင်ခွင့်ရရှိအဖွဲ့အစည်းကိုလေ1869ခုနှစ်ကဆူဇန်ဘီအန်တနီဟာအလစ်ဘတ်ကေဒီစတန်တန်နဲ့နယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်အလစ်ဘတ်ကေဒီစတန်တန်ကတော့ဘယ်သူပါလဲမစ်မက်ဂရဂါက
The major personality at Seneca Falls was a woman named
Seneca Falls မြူသီးများအခွင့်အရေးနီလာကမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့အလစ်ဘတ်ကေဒီစတန်တန်ပါပဲသူကတော့ Seneca Falls ညစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီညစာရန်ကြီးမှာသူကအမေရိကန်ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိကြသလိုအမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လို့တဲ့ဆန္ဒရှိကြတာဖြစ်တယ်လို့အဲ့ဒီစာရန်ကြီးမှာထောက်ပြရေးသားခဲ့တာဖြစ်ပါတယ်လို့ Miss McGregor ကပြောသွားတာဖြစ်ပါတယ်ခုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုအမျိုးသမီးအကျိုးတော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာ Wyoming ပြည်မှာအမျိုးသမီးများမဲပေးပိုင်ခွင့်ပထမဦးဆုံးရရှိခဲ့သလို1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်မှာရရှိခဲ့ပြီးဩဂုတ်လ26ရက်1920ခုနှစ်မှာတော့အမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာလည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများတန်းတူခွင့်ရလှုပ်ရှားမှုသတိတည်ခဲ့တာနယူးယောက်ပြည်နယ်ဆနီကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာအတည်ပြုခဲ့တဲ့တန်းတူခွင့်ရကြီးညာစာရန်ကြီးကိုဆနီကာဖောလ်စ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်သမိုင်းမှာ1848ခုနှစ်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်တွေကိုပြန်လည်တင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal.that they are endowed
creator with certain ဒီမှန်ရားတွေဟာလက်တွေ့ကြပါတယ်မြို့သားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်1848ခုနှစ် Seneca Falls ညီလာကမှာအမျိုးသား40အပါဝင်လူ240လောက်တယောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြီးညာစာရန်ကြီးပါအချက်တွေကိုအတော်လေးမှီညာပြုထားကအမျိုးသားရောအမျိုးသမီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်16နှစ်19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်ဒီမှာအမျိုးသားတွေရဲ့ကြီးဆုံးမှုကိုထိထိမိမိစကားအသုံးနှုံးနဲ့ကြီးညာစာရန်ကြီးမှဝေဖန်ထားပါတယ်
He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လက်စာဘယ်လောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝမ်းကြောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင်းကို
He has monopolized nearly all the profitable employments and from those she is permitted.
မြတ်စွန်းကြီးမမေလာလာရှိတဲ့အလုပ်ကိုင်းတွေအားလုံးနီးပါးကိုအမျိုးသားတွေကလဝကြီးအုပ်ထားကြပါတယ်။မျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်လုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Snicker Falls ကြီးညာစာတမ်းကြီးမှာထောက်ပြထားပါတယ်။ဒါကြောင့်မို့လဲနိုင်ငံလူဦးရေရဲ့တစ်ပတ်ရှိတဲ့မျိုးသမီးတရားလုံးကမကျေနပ်ကြဘူးလို့လည်းကြီးညာစာတမ်းကြီးမှာထောက်ပြထားပါတယ်
။ Now, in view of this entire disfranchisement of one half the people of this country, we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမကျေနပ်ကြတဲ့နိုင်ငံရဲ့လူဦးရေတစ်ပတ်ရှိတဲ့မျိုးသမီးတွေအနေနဲ့မွေးရပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစား권တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်တို့ Snicker Falls တင်ရစာတမ်းကြီးမှာဖော်ပြထားပါတယ်ခုလိုလွန်ခဲ့တဲ့ရာစုနှစ်တွေကအမေရိကန်အမျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်ခုဆိုအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးလူမှုရေးစီးပွားရေးစသဖြင့်ကဏ္ဍတွေမှာအမျိုးသမီးတွေဒန်းတူရပိုင်ခွင့်တွေရရှိကြပြီးဥပဒေအရလေကာကွယ်ဆောက်ရှောက်ပေးထားတာတွေရှိပေမဲ့ဒန်းတူအခွင့်အရေးရရှိဖို့တော့ဆက်လက်ကြိုးပမ်းသွားကြမှာဖြစ်တယ်လို့အမျိုးသမီးချိုးတော်ဆောင်တွေကပြောကြပါကြောင်းတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တကိုညှိကုံးချုပ်အပ်ပါတယ်ရှင် You can bend but never break me
cause it only serves to make me more determined to ဒေါ်လာသန်တင်ဆက်သွားတဲ့အမျိုးသမီးကန္တကိုနားဆင်ခဲ့ရတာပါခင်ဗျာခုတော့သုဒ္ဓဆိုလင်အမေရိကန်တခွင်တင်ဆက်ဖို့အချိန်ရောက်လာပါပြီမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့အခြေချနေထိုင်သူဦးရေမြင့်တက်လာပြီးအဆင့်မြင့်တက္ကသိုလ်ကောလိပ်တွေမှာပညာသင်ကြားသူပိုများပြားလာတယ်လို့အင်ဒီယာနာပိုလစ်မြို့အခြေစိုက်မြန်မာအရေးဆောင်ရွက်နေတဲ့မြန်မာအမေရိကန် Institute BACI အဖွဲ့ကပြောဆိုလိုက်ပါတယ်ခုမွေးရက်မြင်တဲ့လူမှုအတိုင်းဝိုင်းကိုပြန်လည်ကူညီအကျိုးဆောင်နိုင်ရေးအပိလှုပ်ဆောင်ဖို့ကိုလည်း BACI ရဲ့ညွှန်ကြားရေးမှူးအီလိုက်ဇာဘန်နီကပြောဆိုပါတယ်ကိုအောင်ကတင်ပြထားတာပ
ါဒီမကြသေးခင်က Burmese American Community Institute အဖွဲ့ကနေပြီးတော့ပေါ့နော်ဒီထုတ်ပြန်ထားတဲ့ကြေညာချက်ထဲမှာဒီ American ပြည်တော်စုမှာမြန်မာနိုင်ငံသားလူဦးရေပိုးပြီးတော့များလာတယ်ဆိုတဲ့အကြောင်းပါပါတယ်ခင်ဗျာဟိုဘလောက်အထိအောင်လူဦးရေတိုးလာလဲဆိုတာကိုအရင်ဆုံးပြပြပေးပါလား
ဟုတ်ကဲ့ပါခင်ဗျာပထမဆုံးအနေနဲ့ကျွန်တော်တို့တဘာဝဘေးအပြင်ရဲ့ကြောင့်ဒုက္ခခံစားနေရတယ်ကျွန်တော်မြန်မာပြည်သူမြန်မာပြည်သားတွေတိတ်နေချင်းနဲ့ကျွန်တော်မိကူမောင်နှမနေစီကိုသူတို့ခံစားတယ်လို့ခံစားဝင်နေကြောင်းဒီတော့မှလည်းဒီဖက်အမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ကျွန်တော်တို့မြန်မာပြည်သူပြည်သားတွေတိုင်းပန်းနေနဲ့အားလုံးစုစည်းပြီးတော့မှတိုင်းနိုင်ငံထဲကနေပြီးတော့မှကုညီသွားမှဖြစ်ကြဖို့ကျွန်တော်ပရိုမိုဆန်ပြောချင်ပါတယ်ဒီလူဦးရေနဲ့ပတ်သက်ပြီးတော့မှပြောရမယ်ဆိုလို့ရှိရင်ဒီနှစ်မှာကျွန်တော်တို့တသိန်းနဲ့9,000ကျော်ဖြစ်သွားပြီဆိုတော့အများဆုံးကကျွန်တော်တို့အင်ဒီယားနာမှာဝင်ပြီးအဲ့ဒါကျွန်တော်တို့တွေ့ရတယ်
ဒီရွှေပြောင်းအခြေချနေထိုင်တဲ့ဥယျာဉ်ကသသိန်းခွဲလောက်ရောက်လာတယ်ဆိုတော့ဒီသသိန်းခွဲကဒီဘက်ဒီဘက်ဒီ1988ခုနှစ်နောက်ပိုင်းကာလကနေပြီးတော့ပေါ့နော်ဒီအချိန်အတွင်းမှာဟိုရောက်လာတဲ့လူတွေကိုပြောရလားခင်ဗ
ျဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ဒီ research လုပ်တဲ့နေရာမှာအတိအကျပြောရမယ်ဆိုလို့ရှိရင်အဲ့ဒီကထောင်ဝမ်းစာပြုံးမှကျွန်တော်တို့ယူတာဖြစ်တယ်အဲ့တခုကဒီ88နောက်ပိုင်းမှာတချို့တလေတွေဝေလာပြန်လေလေအမေရိကန်ဆိုရနေရရနေပြောမှာ P2 category လို့ခေါ်တဲ့ resonance process ကို through ထောက်ခုမှာစတာဖြစ်တယ်။အဲ့ဒီပိုင်းနောက်ပိုင်းမှာပဲကျွန်တော်တို့ဒီဒုက္ခတွေလို့ပြောရမလားဒါမျိုးရှိလို့ migration ဒီ problem ဝင်လာတာကိုကျွန်တော်တို့တွေ့ရတယ်။အဲ့တော့ဆက်ဆက်ရှင်းနောက်ပိုင်းဒီဟိုထောင်နောက်ပိုင်းမှာဝင်လာတဲ့ဟာကိုကျွန်တော်တွေ့ချက်တာဖြစ်တယ်။ဒါမဲ့လို့ဒီကယ်လီဖိုးနီးယားနယူးယောက်တို့တက်ကဆစ်တို့ပြီးတော့မှဒီအင်ဒီယားနာမှာလည်းရှစ်ဆယ်ရှိမတိုင်ခင်မှာရောက်လာတဲ့လူတွေလည်းတော်လည်းများပါတယ်။အဲ့ဒါတွေနဲ့ဘလို့တက်မယ်ဆိုလို့ရှိရင်သသိန်းနဲ့1,000ကျော်နေပြီ
။ဒီ2000ကနေစလို့ရှိရင်ဒီ15နှစ်အတွင်းမှာလူကြီးကဟိုဘလောက်အထိအောင်ယာဂိုင်နှုံးအရာပြောမယ်ဆိုရင်ဘလောက်ယာဂိုင်နှုံးအထိတိုးလာတယ်လို့ဟိုသိရလဲခင်ဗျ။
တေယာနဲ့90ရာခိုင်နှုန်းလောက်တက်သွားတယ်လို့ကျွန်တော်ဆိုလို့ရမှာပေါ့လေ။ဒီမှာဒီတိုင်းနဲ့ကျွန်တော်တို့ဆက်တက်နေတဲ့ solution အထူးသဖြင့်
2000ခုလောက်ကနေစတယ်ဆိုတော့အဲ့ဒါ130အတွင်းမှာပဲဒီလောက်တက်လာတယ်ဆိုတော့အခုဒီမြန်မာနိုင်ငံကြောင်းလဲအဲတမမလို့ရှိရင်လည်းဒီအာဒီနိုင်ငံတကာရဲ့ policy ကိုကြည့်ပြီးတော့မှဒီဇိုင်းမဲ့ဆက်သွင်းနိုင်မယ်ဆိုလို့ရှိတော်တော်လေးတက်သွားလာနိုင်တဲ့အနာလည်းရှိပါတယ
်2000ခုနှစ်လောက်တုန်းကကြတော့လူဦးရေဘလောက်လောက်ရှိလဲခင်ဗျအဲ့ဒီအချိန်တုန်းကစကောက်တဲ့အချိန်တုန်းကလေ
အဲ့ဒီလုံးက1000လောက်ပဲရှိမယ်လို့ကျွန်တော်တို့ယူဆပါတယ်ဘာလို့ဆိုတော့ခုနပြောသွားသလိုပါပဲအဲဒီ American Zoo နဲ့ပြီးတော့မှ research မဲ့လုပ်တဲ့အချိန်မှာ P2, P3, P1 ဆိုမှသူတို့ခွဲထားတယ် P2 ကဒီ group processing လို့လည်းကျွန်တော်တို့အသိရတယ်အဲ့ဒါစတာသူတို့1000ခုမှစားရတာဖြစ်တယ်အဲ့ဒီမတိုင်ခင်မှာဝင်လာတဲ့ဟာတွေကကျွန်တော်တို့ကျောင်းသူကျောင်းသားတွေမှာပညာတော်ပင်လာတဲ့လူတွေပြီးတော့မှသူချူတွေကဒီ migrants, asylees, political asylees တွေ Guam Island နဲ့ပြီးတော့မှ India, New Delhi နဲ့ဝင်လာတဲ့လူတွေပုံများပါတယ်
သူတို့ပြင်ဒီ1988ခုနှစ်နောက်ပိုင်းမှာပေါ့နော်ဒီမြန်မာနိုင်ငံကနေပြီးတော့အမေရိကန်မှာလာပြီးတော့အခြေချနေထိုင်တဲ့သူတွေဟိုတော်တော်များများရှိလာတာပေါ့လေဆိုတော့အဲ့ဒီလူတွေကဘလို့အကြောင်းတွေကြောင့်ဒီမှာရွှေ့ပြောင်းလာကြတာလဲဘာကြောင့်ဒီအမေရိကန်ပြည်ထောင်စုအနေနဲ့လဲအခုလိုမျိုးဒီလူတွေကိုလက်ခံခဲ့တယ်လို့သိရလဲခင်ဗျ
ဒီကတော့ကျွန်တော်တို့သိတဲ့အတိုင်းပဲအများအားဖြင့်ကဒုက္ခတွေလေးဖြစ်တယ်ဒုက္ခတွေဆိုတာကဒီUnited Nations 1951 Convention Criteria ကျွန်တော်တို့ကြည့်နေဆိုလို့ရှိရင်ဒီမျိုးတောင်းမဲ့ဖြစ်ဖြစ်ဘာသာရေးတောင်းမဲ့ဖြစ်ဖြစ်ဒီလိုမှနိုင်ငံရေးအမည်ဒီလိုမှအဖွဲ့အစည်းတစ်ခုမှပါဝင်တဲ့တောင်းမဲ့ဖြစ်ဖြစ်ကိုယ့်အတွက်မလုံခြုံမှုကိုယ့်ရဲ့နိုင်ငံအတွင်းမှာမလုံခြုံမှုလို့ခံစားရတယ်ဆိုလို့ရှိရင်တခြားပြည်ပမှာတွားပြီးတော့မှ International Protection ဒီ United Nations Protection ရယူလို့ရပါလားအများအားဖြင့်ပေါ့လေအဲ့ဒီအနေပြီးတော့မှထွက်လာကြတာဖြစ်တယ်။အမေရိကန်နိုင်ငံကတော့ပြည်내တိုင်းမှာဒီ resettlement လုပ်တဲ့ချိန်မှာ long term protection လို့ခေါ်တဲ့အရေးရှင်အတွက်ဒုက္ခသည်တွေကိုအကောက်ဝယ်ပေးတဲ့ဟာ policy တွေသူတို့ရယူလာတာကြားပါပြီ။အဲ့ဒီ policy တွေမှာပဲသူတို့ဒီဒုက္ခသည်တွေယူနေတာဖြစ်ပါလား
။မြန်မာနိုင်ငံကနေပြီးတော့အမေရိကန်ကိုရွှေ့ပြောင်းလာတဲ့အထက်ထဲမှာဒါမြန်မာနိုင်ငံကဟိုလူမျိုးစုံတော်တော်များများပါပါတယ်အခုဒီကောက်ခံထားတဲ့စရင်အရာဆိုလို့ရှိရင်ဒီအမေရိကန်ကိုရွှေ့ပြောင်းချစ်ချနေတိုင်းနဲ့အထက်ထဲမှာဘယ်လူမျိုးစုကအများဆုံးလဲခင်ဗျ
အများဆုံးကကရင်နဲ့ချင်းတွေဖြစ်တာပြီးတော့နောက်မှာတော့ဒီတချင်းရှမ်းတချို့ရပြီးတော့မွန်ပြီးတော့မှာတခြားလူမျိုးတွေလည်းပါတယ်ကျွန်တော်ဥပမာလေးလည်းပါပါတယ်အများအပြားကသူတို့ကနိုင်ငံရေးအမြင်ကြောင့်ထွက်ပြလာတဲ့လူတွေပေါ်လို့ရပါတယ်
အမေရိကကိုရွှေ့ပြောင်းချေချနေထိုင်သူတွေထဲမှာဒီအင်ဒီယားနာမှာကောလူကြီးဘယ်လောက်ရှိပါလဲ
အင်ဒီယားနာမှာကျွန်တော်1000လေးပါရှိပါတယ်အခုကျွန်တော်တို့ကောက်ခတ်ချက်အရဆိုလို့ရှိ1000လေးထောင်ကဒီအင်ဒီယားနာပိုလစ်မှာဖြစ်တယ်ပြီးတော့တခြားမျိုး Fort Wayne လို့ခေါ်တဲ့မျိုးမှာ9000 6000လေးပါတလို့ရှိတယ်
ဆိုတော့ဟိုကျွန်တော်တို့သိသလောက်ဆိုရင်ပေါ့အခုလိုဒီ American ပြည်ထောင်စုကိုတခြားနိုင်ငံတွေကနေဒီစတင်ပြီးတော့ရွှေ့ပြောင်းဝင်ရောက်လာတဲ့မိသားစုတွေမှာဆိုရင်ဒါမိဘတွေပေါ့ဒါသူတို့တွေဆိုရင်လို့ရှိရင်ပထမမျိုးဆက်ပထမမျိုးဆက်မှာတော့တိတ်ပြီးတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့လုံထိုင်တာမျိုးမရှိဘူးလို့ကျွန်တော်တို့ဟိုအကြံပြင်းအပြင်သိထားတယ်ပေါ့လေဒီဟိုရွှေ့ပြောင်းချေချသူတွေနဲ့ပါလာတဲ့သားသမီးတွေကြတော့အခါကြတော့ဒါသူတို့တွေအတွက်ကြတော့ပညာရေးကအများကြီးတော့အဆင်ပြေသွားပြီလေဆိုတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့ကိုဆရာတို့အနေနဲ့တေချာကောက်ခံပြီးတော့ဒီသုတေသနလှုပ်ထားတာမျိုးရှိပါလားခင်ဗျဟ
ုတ်ကဲ့ဒီ Central Indian နဲ့ကျွန်တော်ကြည့်နေဆိုလို့ရှိရင်2005မှာ High School ပြီးသွားတဲ့လူတွေ150ရှိရောက်ရှိတယ်အဲ့ဒီတိုင်းမှာ83ခန့်လောက်ကသူတို့ College ဝင်ပို့ရသူတို့ပြန်ဆက်ထားတယ်အဲ့တော့တွေ့မယ်ဆိုလို့ရှိရင်ဒီ data ကိုယူပြီးတော့မှအမေရိကန်တနင်္ဂနွေလုံးရယ်ကျွန်တော်တို့ high school နောက်ပေါ့ကျွန်တော်တို့တွေ့ချက်လို့ရပါတယ်အဲ400ပေါင်းဝကြီးလို့တော်တော်ရှိနေလို့ကျွန်တော်တို့ခံမှန်းတယ်အဲ့မှာ8300ခန့်တော့လှုပ်လောက်တော့ဒီ college ဝင်သွားမယ်လို့ကျွန်တော်တို့ပြောလို့ရမယ်ကျွန်တော်ခံပါတယ်ဟုတ်ကဲ့
တခြားဗမာန်ဖြစ်ဆက်ပြီးတော့ပြောချင်တာရှိပါသေးလေခင်ဗျအ
မေရိကန်နိုင်ငံမှာကျွန်တော်တို့ page ကိုရောက်လာပြီးအဲ့ဒီမှာတော်တော်များများလူငယ်တွေဖြစ်တယ်အဲ့ဒီလူငယ်တွေကနေပြီးတော့မှတကယ်ပညာရေးဦးစားပေးပြီးတော့မှ investment လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကိုတကူအတွက်ဒီ family အတွက်တင်မကားပဲနဲ့ဒီ community အတွက်ကူညီတဲ့မျိုးကူညီတဲ့နေရာတွေကမြန်မာနိုင်ငံအတွက်ပါလေကြားပြီးတော့မှ
ပြပေးဆက်နိုင်တဲ့အလားအလာတွေပုံများလာမယ်လို့ကျွန်တော်တို့မြင်တယ်။အဲတော့ကျွန်တော်ဒီပညာရေးမှာတကယ်ကျွန်တော်တို့ဦးစားပေးပြောမှာဒီမြန်မာပြည်သူပြည်သားတွေအမေရိကန်နိုင်ငံမှာနေရချထားတယ်။ community တစ်ခုလို့ဝိုင်းဝန်းပြီးတော့မှကိုကြီးအတူတူလက်တွဲဆက်လုပ်ဖို့ရကျွန်တော်ထိတ်ချင်ပါတယ်။
ကိုအောင်ရဲ့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်အပြီးဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရပါမယ်။ဒေါခင်မျိုးသက်ကတင်ဆက်ထားပါပါ
။မြန်မာနိုင်ငံမှာဒီနှစ်မိုးရာသီအဆက်မပြတ်ကြွားတဲ့မုတ်တုံမိုးနဲ့မုန်တိုင်းကြောင့်နိုင်ငံတော်ဝန်ရေကြီးရေရှမ်းနဲ့ဒဏ်တွေကိုခံရပြီးချင်းပြည်နယ်မှာဆိုရင်မြို့တော်ဟာခါကိုတော့ပြောင်းရွှေ့ရမလို့ဖြစ်နေတာပါ။အခုလိုရေကြီးမြေပြိုမှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘူမိသိပ္ပံအသင်းအတွင်ရမှုဦးစိုးသူရထွန်းနဲ့ဆက်သွယ်မိနေပြီးတင်ပြပေးပါမယ်။ဒီမြန်မာတိုင်းနိုင်ငံလုံးရေပြေးတံခံရတဲ့နေရာမှာမြေပြိုမှုတွေကိုနေရာတော်တော်များများမှာတွေ့နေရပါတယ်။ဒီထဲမှာဟာခါမှာကတော်တော်ထင်ထင်ရှားရှားကိုတွေ့နေရတယ်။မြို့ပါရွှေ့ရမယ့်အနေအထားဖြစ်နေတယ်လို့ပြောပါတယ်။ဒီချိန်မှာအများကဒီဘူမိဗေဒပညာရှင်တွေရဲ့အကြံဉာဏ်တွေကိုလိုချင်နေပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘူမိဗေဒပညာရှင်တယောက်အနေနဲ့ပေါ့နော်ဘယ်လိုအကြံဉာဏ်မျိုးပေးနိုင်ပါလဲ
။ဟုတ်ကဲ့ပါခင်ဗျာ။ခုဖြစ်နေတဲ့ဒီရေကြီးတာရောတောင်တွေပြူတာရောအားလုံးကတော့သူ့ရဲ့အဓိကအကြောင်းရင်းကတော့တကူတည်းပဲပေါ့မိုးရွာလုံးမှုများတာများတာပေါ့။ဆိုတော့ဟိုကျွန်တော်ရေကြီးတာရောခဏလေးထားပြီးတော့တောင်ပြူဒီပြူတာရောပဲဦးစားပေးပြီးစဉ်းစားမယ်ဆိုရင်တောင်ပြူတဲ့ပိစာက2မျိုးရှိပါတယ်။တစ်ခုကတော့ rain triggers ပေါ့ဒီမိုးရေခြင်းကနေပြီးတော့ဒီမောင်းခလုတ်ဖြိုးလိုက်တဲ့လိုမျိုးဖြစ်တဲ့အခြေအနေပေါ့။နောက်တစ်ခုကတော့ earthquake triggers ပေါ့ငလင်းရောက်ပြူတာလည်းရှိပါတယ်။ဆိုတော့အဲ့ဒီ2မျိုးထဲမှာခုကတော့မိုးရေခြင်းရောက်ဖြစ်တာကတော့ထင်ရှားနေတယ်ပေါ့။ဆိုတော့အားကားကြတော့သူ့ရဲ့နေထားရောဒီမိမျက်နှာတွင်မြင်နေထားရောအောက်ကန်ကြောက်နေထားရောကြောင့်ဒါဒီချင်းပြီးချင်းတောင်တန်းတစ်ခုလုံးကတော့တောင်ပြူမြေပြူမှုကဟိုဖြိုးဖြစ်စဉ်တစ်ခုလည်းဖြစ်တယ်ပေါ့။ဒီလိုမိုးရေကြီးတဲ့ကာလတိုင်းမှာလည်းဖြစ်တတ်တယ်ခုနကပြောရင်ငလင်းပြူတော့ပြောရင်လည်းငလင်းငယ်လေးတွေငလင်းလက်လေးတွေအရမ်းမကြာခဏလဲလှုပ်တတ်တယ်ပေါ့ဆိုတော့ဒါကဖြစ်တတ်တဲ့တဘာဝပါအခုအချိန်နေမှာတော့ကျွန်တော်ဘူးပြေသာရှိတော့ကတရားကိုဘယ်လိုမျိုးကောင်းအောင်လုပ်မလဲဘယ်လိုတတ်တာအောင်လုပ်မလဲဆိုရင်တော့ဒါကဟိုချက်ချင်းငင်ဖြေချားတဲ့လုပ်ငန်းမျိုးမဟုတ်ပါဘူးခင်ဗျာဆိုတော့သူကတရားစဉ်းစားစီမံလေ့လာပြီးတော့မှဘယ်လိုမျိုးအချိန်နေရှိလို့ရှိရင်တော့မြေပြိုတောင်ပြိုတတ်တယ်အနေအားတွေကတော့နောက်ထပ်အနာဂတ်မှာဖြစ်နိုင်ရည်ရှိနေတယ်လက်တော်ဖြစ်နေတာလည်းဘယ်လောက်ထိထပ်ပြီးတော့ကြည့်သွားလာမလားဒီလောက်မှာပဲရက်သွားမလားဆိုတာမျိုးအစားအသေးစိတ်စဉ်းစားပေါ့နောက်တစ်ခုကတော့နောက်တနေရာကိုထပ်စဉ်းစားမယ်ဆိုရင်နောက်တနေရာမှာလည်းဟိုဘယ်လိုအခြေအနေရှိသလဲမကောင်းတဲ့အခြေအနေရှိနေသလားသေးသားမြေပြိုမှုလေးတွေလောက်တော့ဖြစ်နိုင်နေတယ်ဆိုရင်လည်းဒါကိုကျွန်တော်ဘယ်လိုကာဝယ်မလဲဆိုတာတွေကိုသေးစိတ်လေ့လာမှဖြစ်ပါမယ်ခင်ဗျာ
အခုလောလောဆယ်ဟာခါဒေတာကန်တွေအတွက်သိတဲ့နာလေးတွေပေါ့နော်ဒီမြေပြိုတာနဲ့ပတ်သက်ပြီးတော့ဒီအရွှေပြောင်းတွေလောက်ရမယ်အကိန်ကြုံနေရတဲ့အချိန်မျိုးမှာသူတို့ဘာတွေလောက်တင်တယ်လို့အကြံပေးချင်ပါလဲ
အမြင်ပြုံးမှုတိုင်းကတော့သူကချက်ချင်းရုပ်တရည်ကြီးဖြစ်တဲ့သဘောမဟုတ်ဘူးခင်ဗျာသူ့မှာသင်္ကြန်ပြန်ပေါ့စပြီးကနဦးချီနေလေးတွေပြတဲ့လက္ခဏာတွေရှိပါတယ်အထူးဖြင့်တော့တောင်ရဲ့အထက်ပိုင်းမှာဒီအကြောင်းလေးတွေအစပေါ်လာတယ်ဒီတောင်ကဘာစုံနဲ့လက်မကမှာပေါ်လာတတ်တယ်ပေါ့အဲ့ဒါမျိုးလိုက်ပြီးတော့ကြီးတင်တယ်ဆိုတော့အဲ့ဒီနေရာမှာဟိုအဲ့လိုမျိုးအကြောင်းလေးရှိနေပြီဆိုရင်တော့ဒါဖြစ်နိုင်ကြီးကလမ်းများနေပေါ့ရုပ်တရည်ကြီးလိုချသွားတဲ့သဘောမျိုးမရှိပါဘူးတကယ်ထုံးစံအရာလဲကျွန်တော်လည်လာခဲ့သမျှရောတွေ့မရရောအဲ့တော့ကျတော့နာခဲ့တော့လကောက်မကြခင်လက်တလို့ဆိုဖြစ်နိုင်ကြီးမျိုးရှိမရှိဆိုတာကိုလည်းလည်လာတယ်မှာတကယ်လို့အဲ့လိုမျိုးပဲနဲ့အခုပြူသွားတဲ့ခြေနေမှာပဲရက်သွားနောက်ထပ်တင်ငိတမတွေ့ရဘူးဆိုရင်တော့ဒီတွေ့အရေးကြီးဆိုရင်ပို့တဲ့ရေးစီကိုစဉ်းစားဖို့အပိုအရေးကြီးပါတယ်ခင်ဗျာ
ဒီရွှေပြောင်းဝင်ရမယ့်နေရာအဲ့လိုရွေးချယ်တဲ့အခါမှာလဲစနစ်တကျလောက်ရမယ်ဆိုတော့ဘလိုပုံစံမျိုးတွေနဲ့မြို့တည်တဲ့အခါမှာပေါ့နော်ဘာတွေကိုရွေးတင်ပါလဲဒီချင်းပြည်နယ်ထားကတဲ့တဲ့ငနင်းရဝင်းစုံတွေလည်းရှိတယ်နောက်ပြီးတော့တောင်တန်းတွေနဲ့မြေရဲ့အနေထားပေါ့နော်နည်းနည်းလေးအဲ့ဒါလေးရှင်းပြပေးပါလား
ဟုတ်ကဲ့ဟိုတာမန်ကတော့ရှင်းပါတယ်ကျွန်တော်ကတော့တောင်တန်းမတ်ဆောက်လို့ရင်းပြို့ဖို့ညားများတယ်ပေါ့တစ်ဖက်ကလည်းဟိုခုနပြောတဲ့ကြောက်မျိုးသားပါတယ်နောက်တစ်ခါသူ့မှာရှိတဲ့အကြောင်းတွေပြည့်ရွေးတွေဒါတွေနဲ့လည်းဆက်ဆက်တယ်ဆိုတဲ့အခါကျတော့နောက်နေရာတစ်ခုရွေးမယ်ဆိုရင်လည်းကျွန်တော်တို့ကအဲ့ဒါတွေအားလုံးကိုသွားပြီးတော့လေ့လာတင်တယ်နောက်တစ်ခါလေ့လာပြီးတဲ့အခါမှာအပေါ်ရန်နေမဟုတ်ဘူးအထက်မှာသူကမြေအောက်ကြီးရာလည်းအရေးကြီးတဲ့ထိန်းချုပ်တဲ့အချက်တချို့ဖြစ်နေပေါ့လေဒီမြေအောက်ကြီးကြောင့်လားဒီဆွိုင်းရဲ့အပေါ်မှန်ရှိတဲ့နှုံးမြေကြောင့်မြေကြီးရဲ့အင်းအားကိုရုပ်ရော်သေးတာဆိုတဲ့အခါကျတော့မြေအောက်ကြီးကိုတိုင်းတာတဲ့ တွင်းငယ်လေးတွေပေါ့ဒါကိုကျွန်တော်တို့ကမော်နီတာရင်ဝဲလို့ခေါ်တာပေါ့စောင့်ကြည့်တဲ့နည်းလေးတွေပါထည့်ပြီးတော့ဒါကိုလေ့လာသင့်ပါတယ်တစ်ဖက်ကလည်းတကယ်လို့ဟိုအသေးစားပေါ့ဒီမီပြမှုတော့အန္တရာယ်တော့ရှိတယ်ရှိပေမဲ့လည်းဒီနေရာကောင်းတယ်ပို့ပြီးတော့ခြေပြန့်လည်းရှိရဆိုရင်တော့သူ့ကိုကျွန်တော်တို့ကကာကွယ်တဲ့နည်းလမ်းနေအင်ဂျင်နီယာနည်းလမ်းနေရှိပါတယ်ဒါကတော့ဟိုအင်ဂျင်နီယာတွေကပို့ပြီးတော့သိပါတယ်တကယ်လို့ဒီနေရာမီပြတတ်ပေမဲ့လည်းကာကွယ်ပြင်ဆင်နိုင်မယ်ဆိုရင်ပြင်ဆင်သင့်လို့ရတဲ့နေရာဆိုရင်ပြင်ဆင်သင့်ပါတယ
်ဆရာအခုဟာခမှာမျက်မြင်ကြုံနေရတယ်ဒီမြန်မာနိုင်ငံမှာရောဒီလိုအနေအထားမျိုးကြုံရနိုင်တဲ့နေရာတွေပေါ့နော်ဘာလောက်များများရှိနေပါလဲ
မြန်မာနိုင်ငံတောင်တန်းထူထပ်တဲ့နေရာဆိုတော့တော်တော်လေးများပါတယ်ဒီအလယ်ပိုင်းမြင်းနေရဝမ်းမာတာဒီလိုမျိုးပြဿနာမရှိရပါတယ်တောင်တန်းရှိတဲ့နေရာတွေကလည်းများတဲ့ခါကျတော့ဒီလိုမျိုးဖြစ်တဲ့ဖြစ်စဉ်တွေကလည်းရှိလဲရှိခဲ့လို့ဒီအနေနဲ့လည်းရှိပါတယ်ဒါပေမဲ့တာမန်အပြပြောရင်ဥမာဆိုတော့ကျန်းကုန်းမြေမြေလိုနေရာမျိုးဆိုရင်ဖြစ်ခဲ့ပါတယ်သူကဖြစ်ရင်လည်းဘာကြောင့်အဓိကဖြစ်လဲဆိုရင်ကျွန်တော်တို့လုပ်တဲ့ဒီ infrastructure ပေါ့လမ်းတွေဒီဆောက်တဲ့နေရာမှာငွေတွေရတရားကိုပြုမဲ့နေရာကိုကျိုးတင်မကဝယ်ထားနိုင်ရလို့ဖြစ်တာအပေါ်များတယ်ပေါ့ဒါပေမဲ့အခုလိုမျိုးမိုးရွာမှုတိတ်များလို့ပြောတာကျတော့ချင်းပြည်တောင်တန်းအပြင်တခြားနေရာကတော့ကျွန်တော်တို့ဆွေးနွေးပူပန်တာကတော့ဒီမွန်ပြည်နယ်နဲ့တင်တာရီတိုင်းပေါ့အဲ့ဒီနေရာမှာရှိတဲ့ကြောင်မျိုးစားနဲ့မြေဒီလိုမျိုးစားကလည်းဒီလိုမိုးရွာကြီးရင်အကြီးစားပြူဓာကြီးရှိပါတယ်ခင်ဗျာဒီလိုမှတ်တမ်းလည်းရှိတယ်လွန်ခဲ့တဲ့နှစ်20လောက်အတွင်းမှာကိုပဲဖြစ်ခဲ့တဲ့အကြီးစားပြည်အနေကြီးရှိတော့အဲ့ဒီနေရာကြီးလည်းကျွန်တော်အစိုးရမှာနေခင်ဗျာ
ရေကြီးတာနဲ့ရေရှမ်းပြီးမြေပြိုတာနဲ့ပတ်သက်ပြီးတော့တခြားတွေ့နိုင်တဲ့အခြေအနေမျိုးတွေဘာတွေရှိပါသေးလဲ
ရေရှမ်းပြီးတော့ပြိုတယ်ဆိုရင်တစ်ဖက်ကတော့ဟိုကျွန်တော်ဒီမြို့ဝကျုံပေါ့မြို့ဝကျုံမှာကျတော့သူကဒီခုနပဲတောင်ပြိုတာတော့မဟုတ်ဘူးဒါပေမဲ့လက်ကမ်းပြိုတာပါဆိုတော့ဒီလိုကမ်းပြိုတာကလည်းမြို့ဝကျုံတော့နည်းနည်းလေးတော့ခြားနိုင်ရနဲ့စာရင်တော့ဒါကိုတွေ့တယ်တွေ့နေကြဒီလက်တည်နေကြတယ်ပေါ့ကမ်းပြိုတာတွေကလည်းဒီရဲ့ပိုင်းပေါ့ခုနပြောတဲ့မြို့ဝပြည်အထက်ပိုင်းနဲ့တောင်တန်းဒေသပေါ့ဒါပေမဲ့ခုရဲ့ပိုင်းကျတော့မြို့ဝကျုံမှာပိုများလာတဲ့ခါကျတော့အဲ့ဒါလည်းကျွန်တော်တို့ပူပါမှာလေအဲ့ဒါလည်းသတိထားတဲ့ပြည်နယ်တစ်ခုပါ
အခုရေကြီးရေရှမ်းပြီးတော့ကဘာတွေပါမြေပြိုတဲ့ဒီ AR မြစ်ချောင်းနဲ့တခြားနေရာတွေမှာတောင်တူးတဲ့လုပ်ငန်းတွေဒီကဘာတွေတို့ကိုမထိန်းနိုင်ပဲနဲ့ရှိနေတဲ့အနေထားတွေအဲ့ဒါတွေကိုပုံမရှုတော့မှနည်းနည်းပြောပြပေးပါဘာတွေလုပ်တင်လဲဆိုတာဒီမြစ်ချောင်းတစ်လျှောက်တည်းမှာ
အဲ့ဒီအတွက်ကတော့တနင်္လာချင်းကိုပူတည်ပြီးတော့စဉ်းစားမှာပါသူ့နေရာတွေမှာတော့တောင်တူးတာကအနေနဲ့မရှိဘူးပေါ့သူ့နေရာတွေကျတော့ကျွန်တော်ဥမာမြေကြီးမြစ်နယ်မြေကြောင်ထိန်းသိမ်းရေးလိုဌာနမျိုးပါဆိုရင်တမင်ကိုတောင်တွေကိုတူးပေးရတယ်ဘာလို့လဲဆိုတော့မြေထဲမှာအနေကြောင်မှုများတော့မြေဒီသွားတဲ့လမ်းကြောင်တွေမကောင်းတဲ့ကြောင်ကျွန်တော် river training လို့ခေါ်တာပေါ့ဒါလုပ်ရပါတယ်ဒါပေမဲ့တချို့နေရာတွေကျတော့အဲဒီတောင်တူးတာကခုနပြောတဲ့သဘာဝဘေးအန္တရာယ်တွေကိုဆက်လာနိုင်တဲ့အနေအထားတွေရှိပါတယ်အဲ့တော့ကျွန်တော်တို့ကတနေရာကြီးတနေရာချင်းမှာဒီလိုမျိုးလုတော့မယ်ဆိုတိုင်းကိုတော့အများအားဒါကျွန်တော်တို့ကတက်ဆိုင်ရာပညာရှင်တွေကိုတိုင်ပင်ဆွေးနွေးပြီးတော့လုပ်တယ်မလုပ်တယ်ဆိုတာကိုတက်ဆိုင်ရာဟို data အကြီးကြီးတွေနဲ့တတိထားတယ်မှာဒါကိုသိထားပြီးတော့မှတိုင်ပင်ဆွေးနွေးပြီးလုပ်ရင်တော့ဒီကနေ့ဟိုရောနိုင်မှာဖြစ်ပါတယ
်ဘူမိပညာရှင်ဦးစိုးသူရထွန်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ
်တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်ကတင်ပြပါမယ်
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကကျူဘာမြို့တော်ဟာဗနာကအမေရိကန်တန်ရုံဖွင့်လှစ်ပွဲကိုတက်ရောက်ပြီးအမှားစကားပြောကြားခဲ့သလိုမရင်းတပ်ဖွဲ့ဝင်တဲ့အမေရိကန်လန်လွှင့်တင်တာကိုလည်းကြည့်ရှုပြီးအလေးပြုခဲ့ပါတယ်။54နှစ်ကြာနိုင်ငံတန်တမန်ဆက်ဆံပြတ်တောက်ပြီးနောက်အခုလိုနိုင်ငံတန်ရုံတွေအပြန်အလှန်ဖွင့်လှစ်ခဲ့တာပါ။ဆက်ဆံရေးပြန်လည်စတင်နိုင်တဲ့အတွက်လည်းနှစ်နိုင်ငံခေါင်းဆောင်တွေကိုဝန်ကြီးကယ်ရီကချီးကျူးပြောဆိုခဲ့ပါတယ်။အဲဒီအခမ်းအနားကိုနှစ်နိုင်ငံအစိုးရအဖွဲ့ဝင်ယာနဲ့ချီပြီးတော့တက်ရောက်ခဲ့ပါတယ်ခင်ဗျာ။အခုပတ်တွင်အီရန်နိုင်ငံကခတ်တက်ခဲ့တဲ့သမားတွေကို IS အစွန်ရောက်အကြမ်းဖက်သမားတွေကဓာတ်ရုလက်နဲ့အုံပြပြီးတိုက်ခိုက်ခဲ့တယ်လို့ဂျာမနီဘက်ကပြောဆိုပြီးဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်။ဗိုလ်တုံးကြီးက IS အကြမ်းဖက်သမားတွေနဲ့တိုက်ပွဲတွင်ခတ်ဘက်ရှ်မန်ကတိုက်ခိုက်ရေးသမားတွေဟာဓာတ်ရုလက်နဲ့တိုက်ခိုက်ခံရတာကြောင့်ထိခိုက်ဒဏ်ရာရတယ်လို့ဒီခတ်တိုက်ခိုက်ရေးသမားတွေကိုလက်ကျင့်တင်ကြားပေးနေတဲ့ဂျာမနီကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲပေါ်ယုံကြည်စိတ်ချပြီးပွင့်လင်းမြင်သာဖို့အားလုံးပါဝင်နိုင်ဖို့ဒီလုံခြုံရေးတပ်ဖွဲ့တွေရဲ့ဝင်ရောက်ဆက်ဖက်မှုကင်းဖို့အတွက်မြန်မာအစိုးရနိုင်ငံရေးပါတီအရက်ဖက်အဖွဲ့အစည်းတွေလုံခြုံရေးတပ်ဖွဲ့တွေကငြင်းငြင်းချမ်းချမ်းပူးပေါင်းဆောင်ရွက်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်ကပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Glenn Bunkerley ကိုဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00ထိလိုင်းနိုမီတာ24 25 32 51တို့ကနေထုတ်လွှင့်နေတာပဲဖြစ်ပါတယ်သောရရှင်နေအားလုံးဘေးပြာဝေးကွာပြီးအိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.